Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတောတာရှင်များခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဇူလိုင်လ25ရက်တောက်ကြနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။တောတာရှင်များရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ငိမ့်ချမ်းပါ
။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ Israel နဲ့ Palestine အကြားအပြစ်ခတ်ရစဲရေးအတွက်ညီနိုင်ဆောင်ရွက်မှုတွေလှုပ်ဆောင်နေတဲ့ကြားမှာပဲအစ္စရေးကထုတ်စစ်ဆင်မှုတွေကိုဆက်လက်ပြုလုပ်နေပါတယ်။ယူကရိန်းနိုင်ငံအတွက်မှာရှိနေတဲ့ယူကရိန်းတပ်ဖွဲ့တွေကိုရုရှားဘက်ကနှစ်ဆက်ဖြတ်ကျော်ပစ်ခတ်နေတယ်လို့အမေရိကန်ကစွပ်စွဲပြောဆိုလိုက်ပါတယ်။မာလီနိုင်ငံမှာပြတ်ကျသွားခဲ့တဲ့ Algeria လေကြောင်းလိုင်းပေါ်ပါသွားတဲ့ခီးတဲ့အားလုံးသေဆုံးသွားတယ်လို့ပြင်သစ်သမ္မတဖန်ဆွာအိုလန်းကပြောပါတယ်။ဒီလိုသတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုတော့အမတ်တင်ကီထိုင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါသတင်းတွေကြီးညာပြီးမှာတော့နေပြည်တော်ကိုရောက်နေတဲ့လူအခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ဟာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံတဲ့သတင်းရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေထပ်ပစ်တဲ့အတွက်ပြည်သူတွေတင်းရှောင်နေရတဲ့သတင်းကြောက်စိမ့်တဲ့ဗရံများတင်ပို့မှုတွေပိတ်ပင်တာဟာမြန်မာနိုင်ငံကိုဘိန်းအထွက်တိုးအောင်လုပ်နေတာနဲ့တူတယ်လို့
အဲကြောက်ရဲနဲ့ကြောက်စိမ့်ကိုပိတ်ပင်ခြင်းဟာကျွန်တော်တို့ကိုဘိန်းထုတ်လုပ်မှုပို့ပြီးတော့တိုးတက်စေတယ်နော်အခြေခံလူသားစားတွေစီးရဲမှုကိုပို့ပြီးတော့နှစ်ဆိုင်စေတယ်
ပြည်သူ့ကိုယ်စားလှယ်တအူးဖြစ်တဲ့ဥလဆွေပြောဆိုသွားတာပါအဲဒီနောက်မှာတော့ထိုင်းနိုင်ငံရဲ့အခြေအနေသတင်းဆောင်ပါကိုနားဆင်ကြရမှာဖြစ်ပါတယ်နောက်ပိုင်းမှာအပတ်စဉ်ဂန္ဓာတွေဖြစ်တဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အမျိုးသမီးဂန္ဓာသိပ္ပံနဲ့နီးပညာဆောင်သတင်းဆောင်ပါတွေကိုနားဆင်ကြရမှာမို့စောင့်မျှော်နားဆင်ကြပါခင်ဗျာအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မတ်တိန်ကြီးထိုက်တို့ကကြီးညာပေးကြမှာပါ
အစ္စရေးနဲ့ပါလက်စတိုင်းကြားအပြစ်ခတ်ရစဲရေးအတွက်ဂျာဝင်ညီနိုင်ဆောင်ရွက်မှုတွေပြုလုပ်နေတဲ့အချိန်မှာပဲတောက်ကြနေကဂါဇာမှာရှိတဲ့ဟမတ်စ်အဖွဲ့ကိုအစ္စရေးဘက်ကထိုးစစ်ဆင်တိုက်ခိုက်မှုတွေဆက်လက်ပြုလုပ်ပြီးဘုံတွေကျဲခဲ့ပါတယ်။တောက်ကြနေတေကတေဆုံးသွားသူတွေတဲ့အစ္စလာမစ်ဂျီဟတ်အဖွဲ့ရဲ့ဝါဒဖြန့်ချီမှုနဲ့သူ့ရဲ့သားနှစ်ဦးလည်းပါသွားတယ်လို့ပါလက်စတိုင်းအရာရှိတွေကပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းအကြားနောက်ဆုံးဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်တေဆုံးသူအရေအတွက်ဟာလည်း100ကျော်သွားပြီဖြစ်ပါတယ်။ဂျာတာဘရီနေတုန်းကတော့ဂျေရုဆလင်မြို့မှာဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။ထောင်ပေါင်းများစွာသောပါလက်စတိုင်းလူမျိုးတွေဟာရမလာကနေဂျေရုဆလင်မြို့ကိုချီတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးအဲ့ဒီဆန္ဒပြပွဲဟာအနောက်ဘက်ကမ်းခြေမှာဆယ်စုနှစ်တွင်အကြီးမားဆုံးဖြစ်သွားခဲ့တဲ့ဆန္ဒပြပွဲဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်။ဂျာတာပရင်းနေတုန်းကဂါဇာမှာပါလက်စတိုင်းလူမျိုး100ကျော်သေဆုံးခဲ့တဲ့အတွက်ဟာမတ်စ်အပေါ်အစ္စရေးကပြုလုပ်နေတဲ့ဆက်ရှိရကြထိုးစစ်အတွင်းအသေးအပြောက်အများဆုံးနေ့ဖြစ်ခဲ့ပါတယ်။
ယူကရိန်းရှေ့ပိုင်းမှာနေရာယူထားတဲ့ယူကရိန်းစစ်ကမ်းတွေကိုတဖက်နယ်စပ်ကနေရုရှားတို့ကပစ်ခတ်နေတယ်လို့အမေရိကန်ဘက်ကဆွဆွဲပြောဆိုနေပါတယ်။ရုရှားရဲ့တိုက်ခိုက်မှုကြောင့်ယူကရိန်းစစ်တပ်နဲ့ယူကရိန်းအရှေ့ပိုင်းဒေသအတော်များများကိုလွတ်မြောက်ရေးချညာထားတဲ့ရုရှားလူလာသူခွဲထွက်ရေးသမားတွေကြားတိုက်ခိုက်မှုတွေကိုတေချာပေါက်တကြောပြန်ဖြစ်စေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကဂျာတာဘရီနေမှာပြောခဲ့တာပါ။ရုရှားဘက်ကနေယူကရိန်းနိုင်ငံတဲကိုဝင်လာတဲ့လက်နက်တွေရဲ့တဲလွန်စာအစ်စ်တွေကိုလည်းအမေရိကန်ပြည်ထောင်စုစီမှာရှိနေတယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးဌာနပြောခွင့်ရမရီဟာဖ်ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ခီးတဲ့ပေါင်း298ယောက်တို့တေဆုံးခဲ့ရတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ကိုပစ်ချခဲ့တဲ့ရုရှားလူလာသူယူကရိန်းခွဲထွက်ရေးသမားတွေကိုရုရှားတို့ကလက်နက်တွေဆက်ပြီးထောက်ပံ့ဖို့ရှိတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပြီးရုရှားအပေါ်မှာတန်းခတ်ပိတ်ဆို့မှုတွေထပ်တိုးချဖို့လိုအပ်တယ်လို့လည်းအမေရိကန်တို့ကယူဆထားတာပါယူကရိန်းနိုင်ငံရဲ့နောက်ထပ်ဖြစ်ထွန်းမှုတစ်ခုကတော့ယူကရိန်းလွှတ်တော်ရင်းမှာအာဏာရညွန်ပေါင်းအဖွဲ့ပြိုကွဲခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်အဆန်နီယက်စင်ယူကယာရုကနှုတ်ထွက်ကြောင်းဂျာတာဘရီနေမှာကြေညာခဲ့ပါတယ်။ရုရှားလူလာသူယူကရိန်းသမ္မတဟောင်းပီတာယန်နုကိုဗစ်ဒီနေ့အစောပိုင်းပြုတ်ကျပြီးချိန်ကစလို့ယူကရိန်းနိုင်ငံမှာလွှတ်တော်ရွေးကောက်ပွဲတွေလည်းမကျင်းပသေးပါဘူး။သမ္မတဟောင်းယန်နုကိုဗစ်ရဲ့မဟာမိတ်အများပြားလည်းလွှတ်တော်ထဲမှာရှိနေသေးဖြစ်ပါတယ်ရှင်။
ခီးတဲ့လေရင်အမှုတန်းစုစုပေါင်း116ရောင်းနဲ့အတူမာလီနိုင်ငံမှာပြတ်ကျသွားခဲ့တဲ့ Algeria လေကြောင်းလိုင်းပိုင်ခီးတဲ့လေရင်ပြတ်ကနေအသက်ရှင်ကျန်ရသူတွေကိုမတွေ့ရဘူးလို့ပြင်သစ်သမ္မတဖန်ဆွာအိုလန်းကပြောပါတယ်။ Burkina Faso ကနေ Algeria ကိုအသွာလမ်းခွလမှာကြာသပတေးနေ့ကပြတ်ကျသွားခဲ့တဲ့အဲ့ဒီလေရင်ပေါ်မှာပြင်သစ်နိုင်ငံသား52ဦးပါသွားတာဖြစ်ပြီးအဲ့ဒီလေရင်ပြတ်ကျတဲ့နေရာကိုကာကွယ်ဆောင်ရှောက်ဖို့ပြင်သစ်တပ်ဖွဲ့တွေကိုဆစ်လွတ်ထားတာဖြစ်ပါတယ်။လေရင်ပြန်တမ်းမှုမှတ်တမ်းတင်ကြိယာ black box ကိုအခုပြန်တွေ့ပြီးဖြစ်ပြီးစုံစမ်းစစ်ဆေးမှုတွေကိုဆက်လက်ပြုလုပ်နေတယ်လို့သမ္မတ online ကပြောပါတယ်။လေရင်ဘာကြောင့်ပြတ်ကျတယ်ဆိုတဲ့အကြောင်းရင်းကိုအတိအကျမသိရသေးပေမဲ့ရာသီဥတုဆိုးဝါးမှုကြောင့်ပြတ်ကျတာဖြစ်နိုင်တယ်လို့ပြင်သစ်အရာရှိတွေကယူဆနေကြပါတယ်။အဲ့ဒီဒေတာမှာစစ်သွေးကြွတွေတဝလာလှုပ်ရှားမှုရှိနေတဲ့အတွက်အကြမ်းဖက်သမားတွေပြစ်ချတာမဟုတ်ဘူးလို့လည်းအတိအကျမပြောလို့မရဘူးလို့ဆိုပါတယ်။ဒါပေမဲ့လေရင်ပြတ်ရဲ့အစိပ်အပိုင်းတွေဟာတိတ်ကျပြတ်နေနေရတဲ့အထိပြန့်ကျဲနေခြင်းမရှိတဲ့အတွက်လေရင်ဟာလေထဲမှာပောက်ကွဲသွားတာမျိုးမဖြစ်နိုင်ဘူးလို့ဆိုပါတယ်။ဘာကီနာဖာဆိုနိုင်ငံမြောက်ပိုင်းနယ်စပ်နဲ့16မိုင်လောက်အကွာမှာလေရင်ကိုတွေ့ရှိခဲ့တာဖြစ်တဲ့အကြောင်းဘာကီနာဖာဆိုနိုင်ငံကဗိုလ်ချုပ်ကြီးဂီလ်ဘတ်ဒီအန်ဒရေးကပြောပါတယ်။
အီရန်နိုင်ငံကတ်ဒေတာရဲ့မြို့တော်အာဘေလ်ကိုရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကကတ်လူမျိုးကောင်းဆောင်နေတဲ့အီရတ်အစိုးရကြားပြည်ပခါရီဖြည့်ရှင်းရမှာအတူတကွအပူပေါင်းဆောင်ရွက်သွားကြဖို့တိုက်တွန်းပြောဆိုလိုက်ပါတယ်။အီရတ်နိုင်ငံကတ်ဒေတာရဲ့သမ္မတမာဆွတ်ဘာဇနီနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မှာအတွင်းရေးမှူးချုပ်ကခုလိုပြောဆိုလိုက်ပါတယ်
။ This crisis requires leaders in Erbil and leaders in Baghdad work together.
ဖက်ဒရယ်စနစ်နဲ့တိုင်းပြည်ရဲ့ညီညွတ်မှုကိုထိန်းသိမ်းထားနိုင်အောင်နောက်ထပ်တင်းမာမှုတွေနဲ့ပြည်ပခါတွေဖြစ်လာနိုင်တဲ့အန္တရာယ်ကိုဖယ်ရှားနိုင်ဖို့အတွက်အခုအကျက်အတဲကာလမှာဘက်ဂရက်မြို့ကခေါင်းဆောင်တွေနဲ့အာဗင်းမြို့ကခေါင်းဆောင်တွေအတူတကွလက်တွဲလှုပ်သွားဖို့လိုအပ်ပါတယ်လို့မစ္စတာဘန်ကီမွန်ကကြာသာပရင်းနေတုန်းကပြောဆိုခဲ့တာပါကုလသမဂ္ဂအထွေမှုချုပ်ဟာသူ့ရဲ့အရှိလေပိုင်းခီဒေတာခီးစင်တစိတ်တစ်ပိုင်းအနေနဲ့မနေ့ကစပြီးဘက်ဂရက်မြို့ကိုရောက်ရှိလာခဲ့တဲ့အကြောင်းအီရတ်အစိုးရဘိုင်အီရကီယာသတင်းဌာနကထုတ်ပြန်ပါတယ်မစ္စတာဘိုင်ရဲ့ခီးစင်ဟာအကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေတိုးလာနေတဲ့အီရတ်နယ်စပ်ဒေတာတွေနဲ့နိုင်ငံရေးပြန်လည်တည်မြက်မှုတွေပိုပြီးရှိလာအောင်ကြိုးပမ်းဖို့ပဲဖြစ်ပါတယ်ကတ်လူမျိုးတွေအနေနဲ့ကတော့ငြိမ်းချမ်းရေးရအောင်ဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ကိုပိုင်အုပ်ချုပ်ခွင့်ရဒေတာရင်းကပြည်သူတွေရဲ့အခွင့်အရေးတွေအပြည့်အဝရအောင်ဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ကတ်ဒေတာရဲ့အကြီးအကဲမစ္စတာဘာဇနီကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအမေကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံကတကြောပြန်သမ္မတရွေးကောက်ပွဲအတွက်အမဲပေးခဲ့ကြတဲ့အမဲတွေက60ရာခိုင်နှုန်းဟာကာဘူးမြို့ကိုရောက်လာပြီလို့အာဖဂန်ရွေးကောက်ပွဲကော်မရှင်ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ပြီးခဲ့တဲ့လအတွင်းကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲကရွေးတွက်ပြီးသမျှမဲပေါင်း800ကျော်ထဲမှာတခုမှတရားမဝင်တဲ့မဲပြားမရှိသေးဘူးလို့ရွေးကောက်ပွဲကော်မရှင်ပြောခွင့်ရနူရ်မိုဟာမက်နူရ်ကတောက်ချာနေမှာပြောပါတယ်တရားမဝင်မှုဆိုတာဟာလည်းတရားမဝင်ကြောင်းတတ်မှတ်တဲ့စနစ်မရှိသေးတဲ့အတွက်ဖြစ်တယ်လို့လည်းသူကပြောပါတယ်ဘလို့မဲမျိုးကိုတရားမဝင်ဘူးလို့တတ်မှတ်တဲ့နေဆိုတာနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်အနေနဲ့ကုလသမဂ္ဂနဲ့ဆွေးနွေးညှိနှိုင်းနေတယ်လို့မစ္စတာနူးကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့အကြောင်းဆစ်ဆက်ပေးမှုအရမဲပြားတွေကိုကုလသမဂ္ဂကကြီးကြပ်ကုတ်ကဲမှုနဲ့ပြန်လည်စစ်ဆေးပြီးထွက်လာတဲ့ရလာအတိုင်းလိုက်နာကြဖို့ကိုယ်စလဲလောင်းနေဖြစ်ကြတဲ့အဗ်ဒူလာနဲ့အရှရဖ်ဂန်နီတို့နှစ်ဦးစလုံးကသဘောတူထားကြပြီးဖြစ်ပါတယ်။
ဝါရှင်တန်ပို့စ်သတင်းစာရဲ့တေဟရန်သတင်းတောက်ကိုဖမ်းဆီးထားတဲ့အကြောင်းအီရန်အစိုးရတာဝန်ရှိသူတဦးကအတည်ပြုပါရယ်အီရန်နိုင်ငံမြို့တော်တေဟရန်မှာရှိတဲ့ဝါရှင်တန်ပို့စ်သတင်းစာကြီးရဲ့သတင်းတောက်နဲ့သူ့ရဲ့ဇနီးနောက်တခြားအမေရိကန်သတင်းတောက်နှစ်ဦးတို့ကိုဖမ်းဆီးထိန်းသိမ်းခံထားရပုံရတယ်လို့ဝါရှင်တန်ပို့စ်သတင်းစာကြီးကကြာသာပတင်းတွေတုန်းကရေးသားဖော်ပြခဲ့တာပါဒီလူတွေကိုဘယ်သူတွေကဖမ်းဆီးတယ်ဆိုတာနဲ့ဘာကြောင့်ဖမ်းဆီးတယ်ဆိုတာကိုမသိတဲ့အကြောင်းဒါပေမဲ့ဒီကိစ္စဟာအတော်လေးလေးနက်တဲ့ပြဿနာဖြစ်တဲ့အကြောင်းနဲ့ဖမ်းဆီးထိန်းသိမ်းခံထားရသူတွေကိုစောင့်ရှောက်ထားရှိမှုအပေါ်မှာလဲဆိုရင်တဲ့အကြောင်းသတင်းစာကြီးကဖော်ပြခဲ့တာပါအီရန်အစိုးရကအခုဖမ်းဆီးမှုနဲ့ပတ်သက်ပြီးပထမဆုံးအချက်အဖြစ်လူသိရှင်ကြားထုတ်ဖော်ပြောဆိုမှုတစ်ခုအတွင်းမှာတော့ဝါရှင်တန်ပို့စ်ရဲ့သတင်းတောက်ဂျေးဆင်ရဇိုင်းယန်ကိုစစ်ဆေးမေးမြန်းဖို့အတွက်ထိန်းသိမ်းထားတဲ့အကြောင်းနဲ့မကြာခင်မှာနောက်ထပ်အချက်အလက်တွေထပ်ပြီးထုတ်ပြန်မှုရှိတဲ့အကြောင်းတေဟရန်ခရိုင်တရားရေးဌာနရဲ့ဦးဆောင်ညွှန်ကြားရေးမှူးဂိုလန်ဟူစင်အစ်စမေးကပြောဆိုခဲ့တာပါ။အီရန်လုံခြုံရေးတပ်ဖွဲ့တွေဟာရန်သူတွေရဲ့လှုပ်ရှားမှုတွေအလုံးအပေါ်မှာနူးနူးကြားကြားရှိနေကြတယ်လို့မစ္စတာအစ်စမေးကအီရန်အစိုးရသတင်းဌာနကိုပြောဆိုခဲ့ပေမဲ့ဘလို့ပြစ်ဒဏ်မျိုးချမှတ်တမ်းကြီးရှိလဲဆိုတာကိုတော့မှတ်ချက်ပေးခဲ့ခြင်းမရှိပါဘူး။တခြားဖန်စီခံရသူတို့နဲ့ပတ်သက်လို့လေဒီသတင်းမှာဖော်ပြမထားပါဘူး အသက်38နှစ်အရွယ်မစ္စတာရဇိုင်းယန်ဟာဆိုရင်2012ခုနှစ်ကတည်းကဝါရှင်တန်ပို့သတင်းစာကြီးရဲ့တေရန်သတင်းတောက်အဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးအီရန်နဲ့အမေရိကန်နိုင်ငံသားတွေအဖြစ်ခံယူထားသူဖြစ်ပါတယ်အီရန်နိုင်ငံသူဖြစ်တဲ့ဇနီးဖြစ်သူရက်ကနီဆယ်လီဟီကတော့အာရဗ်စော်ဘားများပြည်တော်စုအခြေဆိုင် The National သတင်းစာအတွက်အလုပ်လုပ်နေသူဖြစ်ပြီးအမေရိကန်ပြည်တော်စုမှာအမြဲတမ်းနေထိုင်ခွင့်လျှောက်လာတင်ထားပါတယ်။ Channel 2တို့ကတော့အလုပ်ဓာတ်ပုံသတင်းထောက်တွေဖြစ်ကြတယ်လို့ Washington Post သတင်းစာကြီးကဖော်ပြပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကတော့အခုသတင်းထောက်တွေဖန်ဆီးခံထားရတယ်ဆိုတာကိုသိရှိထားတဲ့အကြောင်းဒါပေမဲ့လည်းအတွင်းရေးအချက်အလက်တွေကိုစဉ်းစားသုံးသပ်နေခြင်းအတွင်းမှာတော့မှတ်ချက်တစုံတရာပေးမှာမဟုတ်ဘူးလို့ဆိုပါတယ်ရှင်
။ Taiwan Data ပန်ရှုကျွန်းမှာလူ48ယောက်သေဆုံးခဲ့ရတဲ့ခီးသည်တင်လေယာဉ်ပျက်ကျခဲ့ရတာဟာရာသီဥတုဆိုးဝါးမှုကြောင့်ဖြစ်နိုင်တယ်လို့Taiwan TransAsia လေကြောင်းလိုင်းကပြောပါတယ်ဒါပေမဲ့စုံစမ်းမှုတွေလှုပ်ဆောင်နေတယ်လို့မနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ် Direct from Washington The
Voice of America The VOA ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မတ်တိန်ကြီးထိုက်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းနားဆင်နိုင်ပါတယ်ခုကတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါရောင်းမယ်။နေပြည်တော်ကိုရောက်ရှိနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yan Hee Lee ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ဒီနေ့နေပြည်တော်မှာတီးတန့်တွေ့ဆုံခဲ့ပါတယ်။နေပြည်တော်ဒုတိယခီးစဉ်အတွင်းအစိုးရအဖွဲ့ဝင်ကြီးတချို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဆယ်ရက်တာခီးမကြာခင်အဆုံးသတ်တော့မဲ့လူ့အခွင့်အရေးကိုယ်စားလှယ်ဟာဘာသာရေးလူမျိုးရေးအသွင်ဆောင်ပြည်ပခန့်ဖြစ်ပွားရာနေရာအပါအဝင်နေရာတော်တော်များများကိုတွားရောက်လေ့လာခဲ့တာပါ Miss Yan Hee Lee ရဲ့နေပြည်တော်ခီးစဉ်အကြောင်းဆက်သွယ်မေးမြန်းထားတဲ့ကိုစီသူကပြောပြပေးမှာပါ
ဟုတ်ကဲ့ပါမကြာသေးခင်ကမှအသိခံထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss Yan Hee Lee ဟာဒီကနေ့ညနေပိုင်းမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဝန်ဆန်းစုကြည်နဲ့နေပြည်တော်မှာတီးတန့်တွေ့ဆုံခဲ့ပါတယ် Miss Yan Hee Lee နဲ့ဒေါ်ဝန်ဆန်းစုကြည်တွေ့ဆုံစဉ်မှာဆွေးနွေးခဲ့တာတွေကိုတော့ထုတ်ပြန်ခြင်းမရှိခဲ့ပါဘူးနေပြည်တော်ခီးစဉ်ဒုတိယနေ့အဖြစ်ရောက်ရှိနေတဲ့ Miss Yan Hee Lee ဟာမနက်ပိုင်းမှာတော့အစိုးရအဖွဲ့ပြည်ထောင်စုဝန်ကြီးတချို့နဲ့အချိန်ယူပြီးတော့တွေ့ဆုံခဲ့ပါတယ်။ကာဝေးရေးဝန်ကြီး၊ပြန်ကြားရေးဝန်ကြီးတို့အပြင်နေဆက်ရေးရာဝန်ကြီးတို့နဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်
။အခုမင်းစ်ကပြည်ထောင်စုကာဝေးရေးဝန်ကြီးကိုနော်ဆိုတာမင်းကဒုတိယဗိုလ်ချုပ်ကြီးဝေလွေ။နောက်အနေဆက်ရေးရာပြည်ထောင်စုဝန်ကြီးကဘောပြန်ကြားရေးဝန်ကြီးဘောဦးအောင်ကြီးတော်တမရယုံမှုကြီးတပါဘုန်းဥသသိနေဦးအောင်မင်းနဲ့တွေ့တယ်နော်။နောက်လူဝန်တန်းမြကစီရဲ့ဒီတော်ရအုံကြီးနဲ့တွေ့တယ်။နောက်သုတမားကြီးရဝန်ကြီးတွေ့တယ်။နောက်ဦးခင်ကြီးနဲ့တွေ့တယ်။နောက်သူပညာရေးရဒုတိယဝန်ကြီးနဲ့တွေ့တယ်။တော်တော်စီကတလတ်တူပြီးသွားပြီပေါ့နော်။
ရန်ကုန်မြို့ကုလသမဂ္ဂရုံရဲ့ပြန်ကြားရေးအရာရှိဦးအေးဝင်းက Miss Yan Hee Lee ရဲ့ဒီကနေ့နေပြည်တော်ခီးစဉ်အကြောင်းပြောသွားတာပါ။နေပြည်တော်ကိုဒုတိယနေ့အဖြစ်ရောက်ရှိခဲ့တဲ့ Miss Yan Hee Lee ဟာသမရဦးသိန်းစင်နဲ့တော့တီးတန့်တွေ့ဆုံခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့2014ဇွန်လမှာအသစ်ခန့်ခံရတဲ့ Miss Yan Hee Lee ဟာကုလသမဂ္ဂရဲ့ကလေးတငယ်အခွင့်အရေးဆိုင်ရာကော်မတီဥက္ကဋ္ဌတာဝန်ထမ်းဆောင်ခဲ့ဖူးသူဖြစ်ပါတယ်။ကိုယ်စားလှယ်ဟောင်း Mr. Quintana နေရာမှာအစားထိုးခန့်ခံထားရတဲ့အခုကိုယ်စားလှယ်အသစ်ဟာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးဆိုင်ရာနဲ့တရားဥပဒေစိုးမိုးရေးတွေကိုထောက်ပြဝေဖန်နိုင်လိမ့်မယ်လို့မျှော်လင့်ထားကြပါတယ်။ဇူလိုင်လ18ရက်နေ့ကစတင်ခဲ့တဲ့ခီးစဉ်အတွင်းရန်ကုန်မြို့အင်းစိန်ထောင်၊ရခိုင်ပြည်နယ်၊ကချင်ပြည်နယ်တွေကဒုက္ခသည်စခန်းတွေအပြင်ပြည်ပခန့်တွေကြောင့်ညမထွက်ရမေးထုတ်ပြန်ထားတဲ့မန္တလေးမြို့တွေစီကိုတွားရောက်ခဲ့ပြီးတော့တပ်ဆိုင်ရာအစိုးရအဖွဲ့တာဝန်ရှိသူတွေ၊ရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့တီးတန့်တွေ့ဆုံခဲ့ပါတယ်။နေပြည်တော်မှာတော့အစိုးရအဖွဲ့ဝင်ကြီးတချို့အပြင်မြို့သားလွတ်တော်၊ပြည်သူလွတ်တော်တွေရဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့တာပါ။ဇူလိုင်လ26ရက်နေ့ခီးစဉ်နောက်ဆုံးနေ့မှာတော့မြန်မာပြည်တွင်းလေလာတွေ့ရှိခဲ့ရသမျှ Miss Yan Hee Lee ရဲ့တွေ့ရှိချက်တွေကိုရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှသတင်းမီဒီယာတွေကိုရှင်းလင်းပြောကြားသွားဦးမှာဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့လက်ရှိလူ့အခွင့်အရေးအခြေအနေလေလာတွေ့ရှိချက်တွေကိုလာမယ့်အောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာလည်းတင်ပြသွားဖို့ရှိပါတယ်ခင်ဗျာ
။ကိုစီသူတင်ပြပေးသွားတာပါ။အခုဆက်လက်ပြီးနားဆင်ရမှာကတော့ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ထဲမှာရှိတဲ့မန်ပူးကျေးရွာမှာပြီးခဲ့တဲ့ရက်ပိုင်းမှာဖြစ်ခဲ့တဲ့မြန်မာအစိုးရတပ်နဲ့တအောင်းတပ်တွေရဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေဟာနန်းခမ်းမြို့နယ်မိုင်းဆက်မြို့အတွင်းမှာတိမ်းရှောင်နေရပါတယ်။နေရက်ကိုမပြောင်းနိုင်ကြသေးသလိုစားတောက်ရေးအတွက်တော့အခက်အခဲတွေရှိနေပါတယ်လို့ဆိုပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ထဲကမန်ပူးကျေးရွာကိုတအောင်းတပ်မတော်ကဝင်ရောက်ပြီးတော့ဝိရစေဝါပညာပေးဆွေးနွေးပွဲလုပ်ဖို့စီစဉ်နေစဲမှာပဲမြမအစိုးရတက်တင်တဲ့တိုက်ပွဲတွေဖြစ်ခဲ့တာပါတိုက်ပွဲတွေကြောင့်မန်ပူးရွာအတွင်းမှာလက်နက်ကြီးတွေကျပြီး ရွာသားတဦးတေဆုံးကခုနှစ်ဦးခန့်တန်ရာရခဲ့တာကြောင့်ရွာသားတွေဟာနန်းခမ်းမြို့နဲ့မိုင်းဆက်မြို့ဘက်ကိုထွက်ပြေးတိမ်းရှောင်လာရတယ်ဆိုပြီးဒုက္ခသည်ရွာသားတဦးကပြောပြပါတယ
်။မန်ဆက်ကိုသွားတော့အဲဒုံးက300လောက်တော့ရှိတယ်မန်မန်နန်းခမ်းကိုဆင်းတာဟို900-800လောက်တော့ရှိတယ်အခုနန်းခမ်းမြို့ပေါ်အောင်မြတ်ရက်ကွက်မှာဘုံအိမ်ရှိတယ်အဲ့ဒီဘုံအိမ်မှာနေကြတယ်တချို့ကလည်းဟိုမိဘအရှင်မျိုးအတိုင်းဝိုင်းအိမ်မှာတဲဆိုတာလည်းရှိတယ်ခင်ဗျာအခုလောလောဆယ်ကတော့300ကျော်ကျော်လောက်တော့ရှိသေးတယ်ခင်ဗျာတချို့ကတော့နည်းနည်းဟိုကြောက်လန့်နေတဲ့စိတ်ပါရှိနေသေးတော့ချက်ချင်းတော့မပြနိုင်သေးဘူးခင်ဗျာတချို့အိမ်ကတော့ဆယ်လုံးကျော်လောက်ပျက်စီးသွားတယ်ခင်ဗျာအောက်ဆုံးပဲခင်ဗျာအခုတန်းရရတာကတော့ခေါင်းမှာတက်တော့ချေလေကနံခတ်မှာကုလို့ဟိုမရဘူးလို့ပြောတယ်မြေဆယ်ပဲတက်သွားတယ်ကြာခေါင်းမျက်စိအချမ်းသာဟိုအနဲ့ချင်းဟိုပေါင်းတော့ဘာလို့အဲ့ဒါတော့ဒီမှာကုတော့ရပါတယ်လူမှုရေးဖွဲ့စည်းလဲလာကုရပါတယ
်မြန်မာစစ်တပ်ကပဲဖြစ်ဖြစ် TNL ကပဲဖြစ်ဖြစ်ပေါ့နော်ကိုရှေ့ရွာသားတွေရဲ့အိမ်တွေကပစ္စည်းတွေလူယူတာတို့စားတာတောက်တာအဲ့ဒါတွေရောရှိလား
TNL ကတော့သူတို့ဒီခြံနေသမင်းနေတော့တော့ရှိတယ်ဒီတီယန်ရီဆုတ်ပြီးတဲ့နောက်ပိုင်းမှာဒီစစ်တပ်နဲ့အတူပါလာတဲ့ဒီပန်းစီပီတူစစ်ဒီမမစကားပြောတော့မပြီးတပြီးနဲ့ဟိုပန်းစီပီတူစစ်လည်းယူဆရတဲ့အာရဲဘော်တွေကြတော့သူတို့အင်္ဂလီပါတွေထုခွဲပြီးတော့မှရှိတဲ့ကိုယ်ဆောင်အစားအသောက်တွေသူတို့နိုင်တော့လို့ကြားတယ်ဗျာနောက်ပူကြီးကျောင်းဝယ်လဲပါသွားတယ်ခင်ဗျာပူကြီးကျောင်းဝယ်လဲဆယ်တင်းကျော်လောက်ပါသွားတယ်တော်ပြီတော့သူဒီအတုံးပြတဲ့ဆိုလာပြတွေတောင်ပေါ်မှာလျှက်စစ်လို့ရှိတဲ့ဒီဆိုလာပြတွေရောဘာတွေရောသူတို့ဘယ်လိုနီးနေလဲမသိဘူးအဲ့ဒါလေးရောတည်သွားတယ်ခင်ဗျာစစ်တပ်နဲ့အတူပါလာတဲ့ဒီပတ်တိတိစစ်တွေ
လက်ရှိမှာတော့နမ်ခမ်းမြို့မှာစစ်ပြေးဒုက္ခသည်800ကျော်ရှိပြီးမန်ဘူးစစ်ပြေးဒုက္ခသည်တွေအတွက်နေစရာအမိုးအကာစောင့်ချင်အောင်အဝတ်အစားနဲ့ကျန်းမာရေးရကူညီထောက်ပံ့မှုတွေလိုအပ်နေတဲ့အကြောင်းပလောင်မျိုးသမီးအစည်းအရုံးကတော့ပြောဆိုထားပါတယ်မြန်မာအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီနဲ့တအောင်းတပ်ဖွဲ့ TNL တို့ကြား2013ခုနှစ်ဇူလိုင်လနဲ့အောက်တိုဘာလတွေမှာတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပြီးအဖြစ်ခက်ရက်စဲရေးအတွက်ဆွေးနွေးခဲ့ကြပြီးမဲ့အခုတည်းထိအောင်မြင်မှုမရသေးပဲဖြစ်နေတာပါတအောင်းတပ်မတော်ပါဝင်တိုင်းရင်းသားတွေကလည်းတပီလုံးအဖြစ်ခက်ရက်စဲနိုင်ဖို့အတွက်ကချင်ပြည်နယ်လိုင်စာမြို့မှာဆွေးနွေးပွဲတွေလည်းလှုပ်ဆောင်နေတာပါမြန်မာအစိုးရကတော့တိုင်းရင်းသားလက်နက်ကိုင်တွေနဲ့တိုင်းပြည်လုံးအဆင့်အဖြစ်ခက်ရက်စဲနိုင်ဖို့အတွက်ရည်မှန်းထားပေမဲ့သဘောတူညီမှုအထူးကြမရနိုင်သေးပဲဖြစ်နေရသလိုတိုက်ပွဲတွေလည်းမကြာခဏဆိုသလိုဆက်လက်ဖြစ်ပွားနေပါတယ်ရှင်
။မအေးမှတရင်ပေးပို့သွားတာပါအခုဆက်လက်ပြီးနားဆင်ရမှာကတော့ဒေါ်အောင်ဆန်းစုကြည်သမရဖြစ်ခွင့်ပိတ်ပင်ကန့်သတ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုမပြင်ဘူးဆိုရင်အမေရိကန်ပြည်ထောင်စုကိုကြောက်စိမ့်တဲ့ဗရများများတင်သွင်းမဲ့အရေးကိုလည်းအမေရိကန်ပြည်ထောင်စုကဆက်လက်ပိတ်ပင်ထားမှာဖြစ်တယ်လို့အထက်လွှတ်တော် Republican ခေါင်းဆောင် Kentucky ပြည်နယ်အထက်လွှတ်တော်အမတ် Mr. Mitch McConnell ကပြောဆိုလိုက်ပါတယ်အဲ့ဒါကိုအာဏာရပါတီအမတ်တချို့နဲ့စီးပွားရေးသမားတချို့ကကန့်ကွက်ပေမဲ့လူအခွင့်အရေးထောက်ခံတဲ့အမတ်တွေကကြိုးဆိုလိုက်ပါတယ်အပြည့်အစုံကိုတော့သတင်းရယူထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါ
2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပိတ်ပင်ထားတဲ့သမရဖြစ်ခွင့်အရေးချင်းပုံမှန်59စာလုံးပြင်ဆင်ရေးအပါဝင်မြန်မာနိုင်ငံမှာပြည်ဝင်ပြောင်းလဲလုပ်ငန်းစဉ်တွေအပြောင်းအလဲမလုပ်ဘူးဆိုရင်မြန်မာနိုင်ငံကကြောက်စိမ့်တဲ့ဗရမားတင်ပို့ခွင့်ကိုလည်းအမေရိကန်ပြည်ထောင်စုကဆက်လက်ပိတ်ပင်ထားမယ်လို့ထိတ်တဲအမေရိကန်လွှတ်တော်အမတ် Mr. Mitch McConnell ကနေ့ကပြောဆိုလိုက်ပါတယ် Mr. Mitch McConnell ပြောဆိုတဲ့ကြောက်စိမ့်တဲ့ဗရမားတင်ပို့မှုပိတ်ပင်မယ်ဆိုတဲ့အချက်ကိုအမျိုးသားလွှတ်တော်မှာဖွဲ့စည်းထားတဲ့တွင်းထွက်တည်ရန်စရရေးရာကော်မတီဥက္ကဋ္ဌအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလာဆွေကတော့ပယ်ချလိုက်ပါတယ်ကြောက်စိမ့်ဗရမားတင်ပို့မှုပိတ်ပင်တာဟာမြန်မာနိုင်ငံရဲ့အခြေခံလူရန်းစားတွေကိုထိခိုက်စေပြီးတော့မြန်မာနိုင်ငံအတွင်းဘိန်းအထွက်တိုးမှုကိုလည်းပို့ပြီးတော့အားပေးနေတယ်လို့ဖြစ်တယ်လို့ဥလာဆွေက VOA ကိုပြောပါတယ်
။ရောင်းဦးကမ္ဘာပြည်ပါနဲ့ဆမန်နကုနမပေါကျွမ်းနဲ့အားမမဆိုင်ဘူးလို့ကျွန်တော်ထင်တယ်။သူတို့တခုရှိတာကအဲကြောက်ရက်နဲ့ကြောက်စိတ်ကိုပိတ်ပင်ခြင်းဟာအာကျွန်တော်တို့ဘိန်းထုတ်လုပ်မှုပို့ပြီးတော့တိုးတက်စေတယ်နော်အခြေခံလူသားစားတွေစီးရဲမှုကိုအဲပို့ပြီးတော့နှဆိုင်စေတယ်ဒီလိုမျိုးတော့ကျွန်တော်ကမြင်နေကြ။သူတို့ပြောတာအဲဒီသူတို့ပြောတာကတော့ဟိုတစ်ဖက်တက်ဆံပါလေဗျာအသေးစားစဉ်းစားပြီးတော့ဟိုဒါပြီးရင်ဒါရမယ်ဆိုတော့ပုံစံမျိုးဟလာ given date ပုံစံမျိုးလောက်တာကြီးကဟိုတိတ်ပြီးတော့သဘာဝမကျဘူးလုံးလေးလုံးထိုက်တာတခုမဟုတ်ဘူးလို့ကျွန်တော်မြင်တယ
်မြန်မာနိုင်ငံမှာဆယ်စုနှစ်ချီအုပ်ချုပ်ခဲ့တဲ့စစ်အစိုးရလက်ထက်မှာမြန်မာနိုင်ငံကိုစီးပွားရေးပိတ်ဆို့ဒဏ်ခတ်ဖို့တင်သွင်းခဲ့တဲ့ဥပဒေကို American Congress လွှတ်တော်မှာအရင်အတိုင်းဆက်လက်ထားရှိဖို့လိုလာတာဖြစ်တယ်လို့ Mr. Mitch McConnell ကပြောခဲ့တာဖြစ်ပါတယ် 2015 ရွေးကောက်ပွဲတရားဝင်မှုကိစ္စနဲ့အဓိကဆက်ဆက်နေတာကဖွဲ့စည်းပုံဆိုင်ရာသမ္မတအရေးချင်းတမမှုကိစ္စတိုးတက်မှုမရှိဘဲနဲ့တော့ကန့်သက်ပိတ်ပုံမှုတွေဖြေလျှော့ဖို့ခက်ခဲပါတယ်လို့သူကပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံကကြောင်းမြတ်တဲ့ကြောင်းစင်းလုပ်ငန်းရှင်တွေကတော့ပြည်တွင်းကကြောင်းစင်းဈေးကွက်ကိုပြည်ပနိုင်ငံအတော်များများမှာချဲ့ထွင်လိုတာကြောင့်အမေရိကန်ကအဓိကပိတ်ဆို့ထားတဲ့အပိတ်ဆို့အရေးယူမှုကိုအမြန်ဆုံးဖွင့်ပေးနိုင်ဖို့မျှော်လင့်နေတယ်လို့မြန်မာနိုင်ငံကြောင်းမြတ်လုပ်ငန်းရှင်များအသင်းကဗဟိုလုံမှုဆောင်ဖွဲ့ဝင်တဦးက VOA ကိုအခုလိုပြောပါတယ်
အဲ့လိုပေါ့ဒီ session လေးဖွင့်ပြီးတာကောင်းတာပေါ့ဗျာဥစားဖြစ်ရင်တော့ကျွန်တော်တို့ကဘယ်လိုကောင်းလဲဟိုဈေးတန်းလေးရနိုင်နေတော့တွတ်တွတ်လဲလဲကျွန်တော်တို့နိုင်ငံပစ္စည်းတွေကိုရောင်းနိုင်နေနောက်တစ်ခါကျွန်တော်တို့ရှိရကုန်တွေရောကြောင်းမြတ်လုပ်ငန်းရှင်တော့ရတဲ့ရထိုက်တဲ့တန်ဖိုးရှိတဲ့ဟိုပေါ့နော်ဟိုတန်ဖိုးတွေရမယ်လို့တော့ထင်တာပေါ့ဗျာအခုဆိုရင်ကျွန်တော်တို့ကဘယ်လိုပေါ့ဟိုဘန်ကောက်ကိုသွားရောင်းရတာတို့တော့ကိုပြည်တွင်းမှာလည်းမှရောင်းလဲသူများဈေးတင်တဲ့ဟိုဈေးတွေပဲရနေတာပေါ့ဗျာကျွန်တော်တို့အခုမြင်နေပေါ့တကယ်တမ်းလွတ်လွတ်လပ်လပ်အားလုံးရောက်ဖို့လိုချင်တယ်လို့ရှိရင်တော့ဒီအမြင့်ဆုံးဆိုတဲ့ဈေးတန်းတွေကျွန်တော်ရောက်လို့ရမယ်လို့ထင်တာပေါ့
မြန်မာနိုင်ငံရဲ့ဒီမိုကရေစီပြပြင်ပြောင်းလဲရေးဟာအမေရိကန်အစိုးရရဲ့ဦးစားပေးကဏ္ဍတစ်ခုဖြစ်ပေမဲ့လည်းနောက်ပိုင်းမှာအမေရိကန်အစိုးရကမြန်မာနိုင်ငံကလှုပ်ဆောင်နေတဲ့ပြပြင်ပြောင်းလဲလုပ်ငန်းစဉ်တွေနောက်ပြန်ဆုံးမလားဆိုတာကိုသတိကြီးကြီးနဲ့စောင့်ကြည့်နေတာပါလက်ရှိချိန်မှာတော့မြန်မာနိုင်ငံရဲ့ပြပြင်ပြောင်းလဲမှုဟာတည်တာတဲ့အပြောင်းလဲတွေမရှိတော့ဘဲအနည်းငယ်ညော့နေလာတဲ့အဖြစ်တွေတောင်ရှိလာတယ်လို့လက်ကုမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးဖြိုးမင်းသိန်းက VOA ကိုပြောပါတယ်တဖက်မှာလည်း2008ဖွဲ့စည်းပုံပြင်ဆင်ရေးမှာအမေရိကန်အပါအဝင်နိုင်ငံတကာကပြင်ဆင်စေလိုတဲ့ပုံမှန်59စာလုံးပြင်ဆင်ဖို့အရေးလက္ခဏာမရှိတဲ့အတွက်ကြောက်စိမ့်တဲ့ဗရမားတင်ပေါ်မှုပိတ်ပင်ရေးဆက်လက်လှုပ်ဆောင်မယ်ဆိုရင်တော့ထောက်ခံတယ်လို့ဥဖြိုးမင်းသိန်းကဆက်ပြောပါတယ
်။အဲနောက်တစ်ခုကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးထဲမှာ59စာလုံးလို့ကိစ္စရမျိုးဟာကျွန်တော်တို့တိုင်းပြည်အတွက်လုံးဝမတင်တော့ဘူး။ကမ္ဘာမှာကြီးမြင့်ဆိုလည်းတင်တော်တဲ့ပုံမှန်မျိုးမဟုတ်ပါဘူး။ဘာကြောင့်လဲဆိုတာသမီတွေအထူးချီနှောင်ထားတဲ့အခြေအနေတစ်ခုရှိပါတယ်။ဒါကြောင့်59စာလုံးကိုသားသမီးတွေဒီချွေးမတွေတမတ်တွေအထီးချီနှောင်ထားမှုကိုချုပ်ပေးဖို့ဆွေးနွေးလာတာမျိုးတွေအခုချိန်လေးကြီးကျွန်တော်တို့ဘုံမကြားသိရတဲ့ဖြစ်နေတယ်ဒီအခြေအနေတွေဟာဒီဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုတကယ်ဆောင်ရွက်နေသလားဆိုတဲ့အခြေအနေကိုမေးခွန်းထုတ်ရမှာပါဒါကြောင့်မို့အမေရိကန်အနေနဲ့အခုလိုဆောင်ရွက်မယ်ဆိုတာဟာဟိုဆရာနီလန်းကြတယ်လို့ကျွန်တော်မြင်ပါတယ်
အမေရိကန်ပြည်ထောင်စုကအထူးထောက်ပြနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်59စာလုံးအရသမ္မတအရေးချင်းသတ်မှတ်မှုမှာမိမိကိုယ်တိုင်တော်၎င်းမိမိရဲ့ဇနီးဒါမှမဟုတ်ခင်မွန်းတော်၎င်းမိမိရဲ့တရားဝင်သားသမီးတဦးတော်၎င်းဒါမှမဟုတ်တရားဝင်သားသမီးတဦးရဲ့ဇနီးခင်မွန်းဟာနိုင်ငံသားမဖြစ်ရဆိုပြီးတော့2008ဖွဲ့စည်းပုံမှာထည့်သွင်းထားတာဖြစ်ပါတယ်2013ခုနှစ်ကတည်းကချမှတ်ထားတဲ့မြန်မာပြည်လွတ်မြောက်ရေးနဲ့ဒီမိုကရေစီအဥပဒေအရမြန်မာနိုင်ငံထွက်ကုန်တွေကိုတင်သွင်းွင့်တားမြစ်ချက်အများစုကိုတော့မကြသေးခင်နှစ်တွေကစလို့မြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်လာတဲ့အမေရိကန်ပြည်ထောင်စုကဖယ်ရှားပေးထားတာပါဒါပေမဲ့လည်းမြန်မာနိုင်ငံလက်နက်ကင်ပြည်ပခဖြစ်ပွားရာဒေသတွေမှာစစ်တပ်ကပါဝင်ပတ်သက်နေတယ်လို့ယုံကြည်နေကြတယ်ကြောက်မြတ်လုပ်ငန်းကိုတော့ပိတ်ပင်ဖို့အမေရိကန်ကမနစ်ကဇူလိုင်လကုန်ပိုင်းမှာဆက်လက်တည်တန်းတိုးခဲ့တာဖြစ်ပါတယ်ခင်ဗျာ
ပရာရှင်ခင်ဗျာမြန်မာနိုင်ငံမှာ HIV AIDS ဖြစ်ပွားကူးစက်ပြန့်နှံ့မှုကာကွယ်ရေးလုပ်ငန်းကိုဘယ်အတိုင်းအတာထိထိထိရောက်ရောက်ဆောင်ရွက်နိုင်ပါသလဲပြည်သူလူထုအနေနဲ့ရောဒီဝေဒနာတွေအပေါ်မှာအထင်သေးနှိမ်ချစိတ်မရှိပဲစာနာမှုအပြေအဝါထားနိုင်ကြပါသလားဆိုတာအခုလာမယ့်စနေညတိုက်လေလံအစီအစဉ်မှာဆွေးနွေးရအောင်ပါသွားရရှိမှာခင်ဗျာပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်တို့ကိုချုပ်တင်ဆက်သွင်းနိုင်ကြပါတယ် VA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ် email is burmese@voanews.com ဖြစ်ပါတယ်တိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်
စနေနေ့တိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်။အခုဆက်လက်ပြီးနားဆင်ရမှာကတော့ထိုင်းနိုင်ငံမှာလက်တလောပြထမ်းလိုက်တဲ့ဂျားဖြတ်ဖွဲ့စည်းပုံအခြေခံဥပဒေအသစ်ဟာဒီမိုကရေစီနည်းလမ်းအရရပ်သားအုပ်ချုပ်ရေးစီနောက်ပြောင်းပြန်လှည့်ဖို့လမ်းပါလို့စစ်တပ်ကအခိုင်အမာပြောဆိုနေတာနဲ့ဖြောင်းဖြောင်းကြီးဆန့်ကျင်နေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။ဒီသတင်းပတ်အစောပိုင်းမှာပြထမ်းလိုက်တဲ့ထိုင်းနိုင်ငံရဲ့ယာယီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ဘန်ကောက်မြို့ကနေ VOA သတင်းတောက် Steve Harman ပေးပို့ထားတဲ့သတင်းဆောင်ပါကိုမက်ခွာညူကပြောပြပေးပါမယ်
။ထိုင်းစစ်ကောင်စီတွေရဲ့ဖမ်းဆီးမှုကနေထွက်ပြေးတိမ်ရှောင်နေရသူအစိုးရအဖွဲ့ဝန်ကြီးဟောင်းဂျက်ခရာဖော့ဖန်ခါယာကထိုင်းနိုင်ငံရဲ့ဂျားဖြတ်အခြေခံဥပဒေသစ်ဟာအနာသိန်းစစ်အုပ်စုကအခုချိန်အထိထုတ်ပြန်ခဲ့သမျှထဲမှာဖိနှိပ်ချုပ်ချယ်မှုအများဆုံးဖြစ်တဲ့အကြောင်းပြောလိုက်ပါတယ်။ပြပချေဆိုင်ထိုင်းနိုင်ငံလူခွင့်ရင်းနဲ့ဒီမိုကရေစီအဖွဲ့ FDHD ကိုတည်ထောင်သူတွေအနေနဲ့တယောက်ဖြစ်တဲ့ Mr. Jakrapop Bankaya က Skype ကနေတဆင် VOA ကနေဆက်သွယ်မေးမြန်းတဲ့အချိန်မှာအခုလိုပြောလိုက်တာပါ
this military regime puts itself in the constitution above the whole system. Even if you have the National Assembly elected,
see, so you are Uri Kulon Boma, Sitako Tavi, or Yisata Uriva. Mutani Lagan Itia Jimbabi, Yugo Kane, Damamo, Yuchet Timio Kane, Suin Dama, Damamo in a Suyako Naga Kamau, Yugo Timiole, Suin Dama, Nazumaro, Druce, Drule, Sita Say Dinawa Piamava.
Mr. Jakra Papa, Shani Mia Puego Titanga, there comes on to Ule Pipare. Lashi Anna then sits so yaha.
In that kind of a fragile political coalition, anything
could ဖြစ်သွားစေချင်တာလို့ကျွန်တော်ယူဆပါတယ်။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလည်းစစ်အုပ်ချုပ်ရေးတည်တံ့ဖို့ပြတ်ထန်းတဲ့ဥပဒေအသွင်ဆောင်နေတဲ့
တခါ လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လာရင်တာဝန်ယူတာဝန်ခံမှုလုံခြုံစိတ်ချရမှုမရှိဘဲအာဏာသိမ်းယူထားတဲ့စစ်ခေါင်းဆောင်တွေကိုပဲအာဏာကုန်အနှင်းထားတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ပေးဖို့စစ်အစိုးရကိုတောင်းဆိုနေကြပါတယ်။အာရှဆိုင်ရာလူခွင့်ရေးမှုဆောင်ညွှန်ကြားရေးမှု Brett Adams ကတော့အခုပြတ်ထန်းလိုက်တဲ့ယာယီဖွဲ့စည်းပုံအခြေခံဥပဒေတွေကပုံမှန်တချို့ကြောင့်
This could be the seeds for a very long period of a Burmese-style military-controlled
quasi-democracy.
Mr. Abdams ka VOA go Skype ka ni tsin pyo ja de kha ma Thai naingan ye ana tain mu a chein myaw mya swa de ga akhu naw song ana tain yu mu ha po pi lo kala shi cha mae tbo shi ni de a chang go le khan man pyo su twa ba de.
Some coups have a very short duration with constitutions that are quickly passed by the military and then elections that are announced as a way back to a democratic path. But in this case,
Anna Tingin, Sitaga Piatane, Chigan Ubidiga, Mian Samiro, Chain to Domani. I know you got worried, Jimba Biro, Democracy Ochoisi, Piano Dorawa. Dime a good Kalmaro, Sigonzo Niga, Democracy Nija Ochobu through Sani Valelu, Pioni Bime.
စစ်တပ်ခေါင်းဆောင်မှုအပိုင်းကိုအခြေခံအဖြစ်အာဏာကုန်လွှဲထားတဲ့ဂျာပြတ်ဖွဲ့စည်းပုံဥပဒေကိုတည်ပြုပေးလိုက်တယ်။နောက်ပြီးတော့တချို့ဥပဒေတွေကိုတော့လက်ရှိစစ်တပ်ကြီးကဲကနေပြီးတော့နောင်မှာဝင်ကြီးချုပ်ဖြစ်လာမဲ့သူတွေအာဏာအနှင်းထားပါတယ်။အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်ပရယုတ်ချန်ဝါချာကိုဝင်ကြီးချုပ်အဖြစ်ရွေးဖို့သူတို့ကတတ်မှတ်မထားပါဘူးလို့သူ့ရဲ့လက် ပတ်ထဲမှာပဲပြင်သစ်ကိုရောက်ရှိသွားပြီးသူ့အကိုဝန်ကြီးချုပ်ဟောင်းနဲ့နှုတ်ဆက်နေကြတဲ့ပုံကိုမီဒီယာတွေမှာဖော်ပြနေကြပါတယ်မစ္စတာဟာကိုသဘောနဲ့ကိုပြပကိုထွက်ခွာသွားတဲ့အကိုဖြစ်သူမစ္စတာတက်ဆင်နဲ့ပူးပေါင်းသွားမလားသူပေးထားတဲ့ဂရီအတိုင်းဩဂတ်စ်လထဲမှာထိုင်းနိုင်ငံကိုပြန်လာပြီးသူ့ကိုအမှုဆွဲဆိုထားတာတွေကိုရင်ဆိုင်မလားဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ပေါ်နေပါတယ်ရှင
်မက်ခွန်ညိုပြောပြပေးသွားတာပါ VOA American အတန်ရဲ့အင်္ဂါတောက်ကြနေညပိုင်းအစီအစဉ်တွေကိုည10နာရီအထိ line to meter 24 25 32တို့ကနေအတန်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့တယ်။ဒါမှမဟုတ်လည်းတေးသချင်းလက်ဆောင်တောင်းလို့တယ်ဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ
VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
mingla nya chan ma tota shin mya khmya tota shin no khu na sin ne ya ga raw voe myanmar bai season ye taok jan ni season ni ba line to meter 25 32 58 to ka ni thau lwin be ni da ba ma ja kin ma raw apat sin gan na ri phit de tuta soun lin american takwin amyo tami gan na taipan ne ni pinya gan na ma yangon myo ye lamban sat twe ye ache ni ko me myan tha da ma raw
chinaru gu chou sa ni da ga raw prathama u song ga ring road ပေါ်လေအဲ့မျိုးကိုပတ်ပြီးတော့ဘေးရနေပြီးတော့လန်တလန်ဖောက်ဖို့ကတော့သဘောတူပြီးပါပြီအဲ့ဒါ alignment လဲယူပြီးတော့တဖြည်းစပြီးတော့ဖောက်သွားမှာပ
ါရန်ကုန်စီပင်ရဲ့အတိုင်ပင်ခံဒေါက်တာကျော်လက်ပြောဆိုသွားတာပါအခုကတော့ဒေါ်လာလာတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍမှာဒေါက်တာဒေါ်ရင်ရင်ွယ်ကိုတွေ့ဆုံမေးမြန်းထားပါတယ်
ပထမဆုံးတော့ဒေါက်တာဒေါ်ရင်ရွယ်ပေါ့နော်ကိုရဲ့မျိုးစင်ကကြောင်းနေတဲ့အခြေအနေလေးပေါ့နော်ပြောပြပေးပါရှင
်ဟုတ်ကဲ့ကျမကတောင်ကြီးမှမွေးပါတယ်အဲ့တော့တောင်ကြီးမှရှိတဲ့ကြောင်းမဲကျမတသက်လုံးတက်ဖူးခဲ့ပါတယ်ကျမတက်ခဲ့တဲ့ကြောင်းကတော့အမေကျမအမေကိုရိုင်းဒေါ်မီမီခိုင်ပေါ့လေထူထောင်ခဲ့တဲ့ကြောင်းမှာသူကတော့ဒီအဓိကဟိုဗုဒ္ဓဘာသာကလေးတွေများပေမဲ့ဘာသာစုံကြောင်းဖြစ်တယ်အဲ့တော့ဘယ်ဘာသာမဆိုရက်ကြီးရက်မြတ်မှာတက်ဆိုင်ရဘာသာတွေကဆရာတွေပေါ့လေဥဆောင်ကြီးကိုပွဲနေပါလေကျင့်ပါကြပါလေဆိုတော့အဲ့ဒီကျောင်းမှာအဓိကကျမဘာရရှိခဲ့လဲဆိုတော့ကျောင်းသားဆိုတာစာတစ်ခုတည်းလုပ်ဖို့မဟုတ်ဘူးကျောင်းသူကျောင်းသားဆိုတာဒီ extracurricular activities ပေါ့လေကျောင်းစာအပြင်ပကလှုပ်ရှားမှုတွေကလည်းအင်မတန်အရေးကြီးတယ်ဆိုတာကျမရခဲ့ပါတယ်ဘာလို့ဆိုကျမရှင်းရှင်းပြောရင်ကျမငငယ်ကရောက်ကြရှာလို့ပဲခေါ်ရမှာပေါ့ယောက်ျားလေးကစားတဲ့ကစားကွက်တွေကျမကြိုက်တယ်။ဟိုမင်းကလေးကစားတဲ့ဇဲခုတ်တာဆိုကျမဇဲမခုတ်တတ်ဘူး။ဒီတစ်ပင်တက်တာတို့ဂျွန်းပါးတွေမှာဂျွန်းပြက်တာတို့ဒါတွေကျမဝါသနာပါခဲ့ပါတယ်။ဒါကလေးဘဝပေါ့လေ။နောက်အဲ့ဒါပြင်ကျမစဖတ်လည်းအင်မတန်ဝါသနာပါခဲ့ပါတယ်။အဲ့ဒါအမေနဲ့အဖေစီကရတာ။ဒါပေမဲ့ကျမတစ်ခါမှလည်းဟိုချူရှင်လည်းမတက်ခဲ့ဘူး။အိမ်စာလည်းဟိုကျောင်းပြီးတာနဲ့လောက်တော့လွယ်လွယ်နဲ့ပဲပြီးသွားတယ်။အဲ့ကျမကျောင်းဘဝနဲ့ပတ်သက်နောင်တရတာတခုပဲရှိပါတယ်အဲ့တော့အဲ့ဒီနောင်တရတဲ့အတွက်ကြောင့်လည်းကျမဒီအခုအလုပ်ကိုလုပ်နေတာကျမအဖေကရင်တော့ဒီဆောက်ဆိုင်မန်းမန်းရိုင်းလို့ခေါ်ပါတယ်ရှမ်းပြည်နယ်နဲ့ကယားပြည်နယ်ပညာမင်းကြီးသူကရှမ်းနဲ့မှာပညာတတ်အဲ့တော့ရှမ်းစာမှုစစ်ကိုသူတို့ဒေါက်တာဘညာတို့ဒီအဖွဲ့တွေကရေးသားပြုစုခဲ့တာအခုရှမ်းနေတုံးနေတယ်ရှမ်းစာမှုစ်အဲ့တော့ကျမငငယ်ကအဖေကလည်းသူရှမ်းစာကိုတတ်စီကျင်တော့ဆရာတန်းကေးဆိုတာအင်ခေါ်ပြီးဆရာနဲ့ရှမ်းစာတင်တယ်ရှမ်းစာကျမဖတ်တတ်ပါတယ်ရှမ်းစကားလည်းအတော်အင့်လောက်ကျမနားလဲတယ်ပေါ့လေပြောရင်လည်းပြီးတယ်ဟိုပမာစကားလောက်လည်းလည်းပဲပဲမပြောတော့ကျမအမေကမုံကိုမုံမိမဲ့အဖေနဲ့အမေကပမာလိုပြောတယ်ဆိုတော့ကျမရှမ်းဘာသာကိုကျမအနေနဲ့ပေါ့လေကျွန်းချင်းကြည်ချင်းမတက်ခဲ့တဲ့အတွက်ကျမအဲ့ဒီနောင်တတော့ရပါတယ်ဒါပေမဲ့ကျမအဓိကအဲ့ဒီကမောဇာကြောင်းကရလာတာစအုပ်တီးဖတ်တာကြိုက်တာနောက်ပြီးရှင်းရှင်းပြောတော့တိတ်မကြိုးစားဘူးကျောင်းစာပြင်ပရှိတဲ့လှုပ်ရှားမှုတွေကိုကျမပါဝင်လှုပ်ရှားတာကျမအဲ့ဒါတွေရခဲ့ပါတယ
်စစဒေါက်တာဒေါ်ရင်တွေပြောတယ်ကိုမိဘတွေရဲ့အားပေးမှုအထူးသဖြင့်ပညာရေးမှာနောက်ဒေါက်တာဒေါ်ရင်တွေတက်ခဲ့တာလေကိုအမေရဲ့ဒေါ်မီမီခိုင်ရဲ့အကြောင်းဆိုတော့အခုခေတ်ကတော့တိတ်မသိကြတော့ဘူးနော်ခုခေတ်လူငယ်တွေဆိုတော့နည်းနည်းပြန်ပြောပြပေးပါလားရှင်ဒေါက်တာဒေါ်ရင်တွေရဲ့အမေပေါ့နော်ဒေါ်မီမီခိုင်အကြောင်းပေါ့
ဒေါ်မီမီခိုင်ကပညာတတ်မွန်မိသားစုပါဒါပေမဲ့သူ့အဖေဘက်ကကျမအဖိုးပေါ့လေအင်မတန်ဆင်းရဲပါတယ်တငါသေးတွေပါအဲ့ဒီတငါသေးဘဝကနေအဖိုးကအင်္ဂလိပ်ခေတ်မှာသူများအိမ်မှာမြင်းချီကြုံပြီးမြင်းတွေကိုဆေးခဲ့ရတဲ့ဘဝကနေသူចောင်းစာကြိုးစားလွန်းလို့တခုပြီးတခု scholarship တွေရပြီကလပြေမှာသွားပြီးသူဘွဲ့ယူခဲ့ပါတယ်ဘွဲ့ယူခဲ့တော့သူပြန်လာတော့အဲ့ဒီခေတ်ကတော့ British အစိုးရပေါ့အဲ့ဒီ British အစိုးရမှာသူအလုပ်လုပ်ခဲ့ပါတယ်အလုပ်လုပ်ခဲ့တော့သူပညာရေးရဲ့တန်ဖိုးကိုသိတဲ့အတွက်ကြောင့်သူ့ဘဝကိုမြင့်တင်တဲ့နေရာမှာသူကသူများအိမ်မှာအခိုင်းအစီဘဝကနေတော့တငါတဲ့ဘဝနောက်အခိုင်းအစီဘဝအဲ့ဒီကနေပညာတတ်သွားတဲ့အတွက်ကြောင့်မလို့သူ့ကလေးတွေအားလုံးကိုပညာရေးအားပေးပါတယ် အဲ့ဒါကြောင့်လည်းရှင်းရှင်းပြောရင်ကျမအမေကပညာရေးကိုအရန်သူစိတ်ထက်တန်ခဲ့ပါတယ်ကျမအမေကကျမနဲ့စာလို့ရှိရင်တင်းချအရန်တော်တယ်အင်္ဂလိပ်ခေတ်တုန်းကတင်းချအတွက်သူရွှေတစိမ့်ရခဲ့ပါတယ်ကျမထင်တာတပြီလုံးထင်တယ်ကျမတို့ကတော့ရှင်းရှင်းပြောရင်ကျမအဲ့လောက်မတော်ဘူးကျမသားကတော့သူ့အဖွားလိုပဲအမေလိုပဲသူတော်ပါတယ်တင်းချပေါ့လေအမေကစစ်ပီးခေတ်မှာတော့သူအစားအလုံးမလုပ်ဘူးဒီတိုင်းမဲဟိုအဖေအလုံးနောက်လိုက်နေတာဗောအဖေကပညာမင်းကြီးဆိုတော့နောက်သူတို့ခလေးတယောက်ရပြီးတော့ตาလေးကဆုံးသွားတယ်ကျမအကိုဆုံးသွားတော့အမေကအယူတစ်ပိုင်းလို့ဖြစ်သွားတယ်ဖြစ်သွားတော့အဖေကသူစိတ်ပြေလက်ပြောက်ဆိုចောင်းလေးဖွင့်มาလာဗောအဲ့ဒီကနေစတာဗာကမ္ဘောဇာចောင်းဆိုတာကျမအမေရဲ့ចောင်းဗောလေ तू ကအဲ့ဒီခက်ကတော့လွတ်လပ်စွာနိုင်ငံညာနဲ့ဆက်သွယ်ခွင့်ရှိတော့ तू ကပတ်စံတိတ်မရှိပေမဲ့လေသူ့ရဲ့နိုင်ငံညာပညာတော်တင်မိတ်ဆွေတွေဘာတွေကိုအတုံးချပြီးတော့Ford Foundation နဲ့ Asia Foundation တို့ဒီတိုးတက်ဖွံ့ဖြိုးအဖွဲ့အစည်းတွေနိုင်ငံညာအဖွဲ့အစည်းတွေကိုသူဆက်သွယ်ပြီးအဲ့ဒီဟာနိုင်ငံညာသားဆရာတွေလွတ်ခိုင်းတယ်သူကြောင်းသူတပြားမှမပေးအောင်သူတို့ကပေးတယ်ပေါ့ပြီးတော့ကျမကုသိုလ်ကံကောင်းတာ6တန်းလောက်ခရီးရကျမအမေရိကလာတဲ့ဆရာတယောက်နဲ့ကျမသိပ္ပံပညာသင်ခဲ့ရပါတယ်အဲ့ဒီမှာသိပ္ပံပညာကိုကျမဆွဲလန်းသွားတာပေါ့လေအောက်ဆီဂျင်ထုတ်တာတို့အမိုနီယာထုတ်တာတို့ကျမလုပ်ခဲ့ရပါတယ်အမေကတော့ဒီနိုင်ငံသားတွေကိုလည်းအုပ်ချုပ်တယ်ဗမာတွေလည်းအုပ်ချုပ်တယ်တိုင်းရင်းသားကလေးတွေလည်းသူကအကြောင်းဆရာမကြီးအဲ့တော့သူအင်မတန်ဟိုကျမတို့သူချေပြားမမိပါဘူးသူတော်တာ
သူရေးသားတဲ့စာအုပ်တွေလေကျမတို့ဖတ်ရတယ်လေအဲ့ဒီရေးသားတဲ့စာအုပ်အကြောင်းမှလည်းမြန်မာအမျိုးသမီးတွေအကြောင်းလည်းထည့်ရေးထားတာတွေလည်းတွေ့ရပါတယ်အဲ့ဒီသူရေးသားတဲ့စာအုပ်တွေနည်းနည်းပါးပါးပြောပြပေးပါလားရှင်အခုအမျိုးသမီးတွေတို့ဖတ်ချင်ဖတ်လို့ရအောင်ပေါ့နော
်ကျမနှစ်အုပ်ကိုတော့ကျမသေချာအဓိကဇောင်းပေးပြောမယ်ပေါ့ဟိုတအုပ်ကတော့အပျော်ရေးတာဟင်းချက်နီးကတော့နိုင်ငံသားတွေအတွက်ရေးတာဆိုတော့မြန်မာအမျိုးသမီးတွေအတွက်သိပ်ပြီးမကိုက်ညီဘူးပေါ့လေပထမတအုပ်ကသူစစ်အတွင်းမှာစစ်ချုပ်ခက်ကသူငငယ်ကကြီးခဲ့တဲ့အကြောင်းနေဒီဗြိတိရှမြန်မာနိုင်ငံမှာဘလို့ကြီးခဲ့တယ်မြန်မာဒလိထုံးစံနေမွန်ဒလိထုံးစံနေကဘလို့လဲဆိုတာအဲ့ဒီတော့အဖေနဲ့မယူရသေးတော့ဒီရှမ်းဒလိထုံးစံမပဘူးဆိုအဲ့ဒါတွေအကြောင်းရေးခဲ့တာခုခေတ်ဟိုစကားနဲ့ပြောရင်တော့ဒီဒလိထုံးစံနေ sociology တို့ anthropology တို့သင်ကြားတဲ့ကျောင်းသားတွေအတွက်စိတ်ဝင်စားပွဲရပါဆိုအဲ့ဒီစာအုပ်ကတော့အရန်နာမည်ကြီးသွားတယ်ဒီနိုင်ငံညားမှာပဲဒီဟိုအင်္ဂလိပ်လိုရေးထားတော့နိုင်ငံညားမှာပဲသူပြန်ပြီးပုံနှိပ်ရတာဟိုကိုပစံနဲ့မဟုတ်ဘူးသူတို့ဟိုစာပုံနှိပ်ကြတဲ့ကပစံနဲ့နှစ်ခါပြန်နှိပ်ရတယ်အခုလည်းဟိုမရှိတော့ဘူးကျမတို့တောင်ပြန်ထုတ်ချင်သေးတယ်အဲ့တော့အရာမြန်မာနိုင်ငံလွန်းနဲ့ပညာတော်သင်တိုင်းအဲ့ဒီစာအုပ်ကိုဖတ်တင်တယ်လို့တချို့ပညာတော်သင်တွေကပြောပါတယ်ဥမာကျမဆရာကြီးတွေပြောပါတယ်သူတို့နိုင်ငံခြားသွားတော့အဲ့လိုပဲပေါ့ဆိုအဲ့ဒါပထမတက်ဦး Burmese family လို့ခေါ်ပါတယ်ဆက်စားချင်းထုတ်တာ Orient Longman ပေါ့နောက်ကျ Indiana University ကဒုတိယတက်ဦးကတော့မြန်မာအမျိုးသမီးများရဲ့ကဏ္ဍလို့ပဲဘာသာပြန်အောင်ပေါ့ဒါကပို့ပြီးအ내ကြကြပေါ့လေမြန်မာအမျိုးသမီးတွေရဲ့အခန်းကဏ္ဍကိုသူသုံးသပ်ပါတယ်
သူသုံးသပ်ထားတော့နည်းနည်းပြောပြပေးပါ
သူသုံးသပ်ထားတော့ဘာတွေ့ရလဲဆိုတော့ဟိုမြန်မာအမျိုးသမီးတွေကဘယ်သူပဲဘာပြောပြောအချက်လက်နဲ့ကြည့်မယ်ဆိုလို့ရှိရင်ကျမလည်းဒါအခုထောက်ခံပါတယ်ကျမတို့အိန္ဒိယနိုင်ငံနိုင်ငံတရုတ်ပဲဖြစ်ဖြစ်ဒီအိန္ဒိယနိုင်ငံနဲ့ပဲဖြစ်ဖြစ်နှိုင်းပြောရင်မြန်မာအမျိုးသမီးတွေကတော်တော်လေးဟိုမြင့်မားပါတယ်အဆင့်တန်းလေဒီအနောက်နိုင်ငံသုံးသပ်တယ်လို့ဟာရွှေတကုံဖျားပေါ်ဒီယောက်ျားတွေတက်တဲ့နေရာမတက်ရလို့မြန်မာအမျိုးသမီးတွေနှိမ့်ကြတယ်ဆိုကျမလုံးဝလက်မခံပါဘူးဒါလုံးဝမဟုတ်ပါဘူးသူတို့ကဒီဘာသာရေးနဲ့ရောတာပါအ
ဲ
့မဲ့တကယ်အရေးကြီးတာပညာရေးတို့နောက်ပြီးဒီအမွေဆက်ခံမှုကိစ္စတွေနောက်အိမ်တောင်ရေးကိစ္စတွေဒီအိမ်တောင်ကွာဆဲပြတ်ရှင်းခြင်းကိစ္စတွေ divorce law တွေဥပဒေနဲ့ပတ်သက်ပြီးလေကြည့်မယ်ဆိုရင်မြန်မာအမျိုးသမီးတွေကတော်တော်လေးဟိုကဖြစ်ပါတယ်ကျမအမြဲပြောသလိုဒီမြန်မာစကားမှာပဲရှိတယ်အင်္ဂလိပ်စကားမှာဒါမျိုးမရှိဘူး queen ဆိုတာမြန်မာနဲ့စကားမှာပဲဘယင်မနဲ့မိဖုရားဆိုပြီးကွဲပြပြရှိပါတယ်ဒါမြန်မာစကားပြောတဲ့လူတိုင်းသိပါတယ်တတော်တစ်ခုကကွာခြားတယ်ဆိုတာအင်္ဂလိပ်ကြတော့ဘယင်မလည်း queen မယ်မိဖုရားလည်း queen မယ
်နောက်အများဖြင့်ထောက်ပြကြတာကတော့မြန်မာအမျိုးသမီးတွေအနေနဲ့လက်ထပ်ပေးမယ်လို့လေကိုနာမည်ပဲကိုယူလို့ရ
တယ်မှန်တယ
်တ
ယ်မှန်တယ
်ကိုရဲ့
အဖေနာမည်လည်းယူစရာမလို
ဘူးမလိုဘူးနာမည်လည်းယူစရာမလိုအဲ့ဒါတော့အမျိုးသမီးတွေရဲ့အခွင့်အရေးတရားပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ
်ဟုတ်ကဲ
့ဒေါ်လာလာတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့တူတာဆုံလင်အမေရိကန်တခွင်ကိုနားဆင်ကြရမှာဖြစ်ပါတယ်အခုတပတ်တူတာဆုံလင်အမေရိကန် တခွင်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာမော်ကွန်းတင်ခဲ့ရတဲ့ဇူလိုင်လအတွင်းအခိုက်အတန့်တွေကကောင်းတို့ရရာတွေကိုအပိုင်းနှစ်အဖြစ်ကိုစောဝင်းလိုင်နဲ့မက်ခင်ဖြူထွေးကတင်ပြပေးထားပါတယ်
ပါတင်ပြီးတွေ့ရေးပြီးခဲ့တဲ့ပတ်တုန်းကတော့ကျွန်တော်တို့ဇူလိုင်လ၂ရက်နေ့မှာနိုင်ငံသားအခွင့်အရေးဆိုင်ရာဥပဒေကိုသမရလင်းတင်ဂျင်ဆင်ကလက်မှတ်ထိုးလိုက်တဲ့အကြောင်းနဲ့အဆုံးသတ်လိုက်ကြတာနော
်ဟုတ်တယ်လေကိုဇော်ဝင်းလိုက်ရဲ့ဇူလိုင်လ၂ရက်အထိပြောပြပြီးဆိုတော့နောက်ထပ်ဇူလိုင်လအတွင်းထူးခြားတဲ့အကြောင်းအရာတွေအများကြီးကြံနေသေးတယ်ပေါ့
ကျန်တာတော့အမှန်ပဲဗျအခုတော့လက်ပွေကိုတနိုင်ငံကနေတနိုင်ငံပို့ပြီးရာဇဝတ်ကောင်တွေကိုဖမ်းဖို့နိုင်ငံတကာလက်ပွေလဲလှယ်ရေးအစီအစဉ်ဘလို့စခဲ့တယ်ဆိုတာနဲ့စရင်ကောင်းမလားလို့ဗ
ျစိတ်ဝင်စားစရာပဲလားကိုဇော်ဝင်းလိုက်ရဲ့ဘယ်နှခုနှစ်ကစခဲ့တာလဲ
1905ခုနှစ်ဇူလိုင်လ6ရက်နေ့မှာစခဲ့တာလေဖြစ်ပုံကတော့အမေရိကန်နိုင်ငံမစ်ဇူရီပြည်နယ်စိန့်လူးဝစ်မြို့ကရဲတပ်ဖွဲ့စီကိုအင်္ဂလန်စကော့တလန်ရဲ့ထောက်လှမ်းရေးအဖွဲ့ကနေသူတို့စီမှာလူတက်မှုကျူးလွန်ခဲ့တဲ့သူတဦးရဲ့လက်ပွေယာတွေရောက်လာတယ်တဲ့အဲ့ဒီလက်ပွေယာတွေကတော့ဗြိတိန်နိုင်ငံသားဂျွန်ဝေါ်ကာဆိုသူရဲ့လက်ပွေတွေဖြစ်တယ်လို့ပြောတယ်အဲ့ဒီလူကအင်္ဂလန်မှာရာဇဝတ်မှုတွေကျူးလွန်ပြီးအမေရိကကိုထွက်ပြေးတိမ်းရှောင်လာတာလေဒါပေမဲ့အမေရိကန်မှာလည်းရာဇဝမှုတွေဆက်ကျူးလွန်နေတယ်လို့ဆိုတယ်။နောက်တော့စိန့်လူးဝစ်မြို့မှာကျူးလွန်ထားတဲ့ရာဇဝမှုတစ်ခုမှာသူ့ရဲ့လက်ပွေတွေနဲ့တထပ်ထဲဖြစ်နေလို့တရားသူကြီးကသူ့ကိုလူတက်မှုနဲ့စီရင်ချက်ချလိုက်တယ်တဲ့။စိန့်လူးဝစ်ရဲတပ်ဖွဲ့ကတော့အဲ့ဒီအခင်းမဖြစ်ခင်တစ်နှစ်အလို1904ခုနှစ်လောက်ခရဲကရာဇဝမှုစုံစမ်းတဲ့နေရာမှာလက်ပွေတွေကိုစပြီးတော့အသုံးပြုနေကြတာလို့ပြောတယ်။ဒါပေမဲ့တခြားနိုင်ငံတကာလို့ပြောလို့ရတဲ့တနိုင်ငံကပို့လိုက်တဲ့လက်ပွေရာကြောင့်ကိုတိုင်းပြည်မှာကျူးလွန်တဲ့ရာဇဝမှုကိုဖော်ထုတ်အရေးယူတာကတော့အဲ့ဒီဂျွန်ဝေါ်ကာရဲ့အမှုကစလိုက်တာပဲဗျ။
လက်ပွေကအခုနောက်ပိုင်းပို့ပြီးတော့တော့သုံးဝင်လာသေးတယ်။ရာဇဝတ်မှုတွေစုံစမ်းဖော်ထုတ်ရုံနဲ့မကဘူးလေ။အခုဆိုရင် iPhone နဲ့ဒီနောက်ပိုင်းမှာပေါ်လာတဲ့ဤပညာသစ်တွေမှာလက်ပွေနဲ့ဖွင့်မရတဲ့အစီအစဉ်ဖြစ်လာပြီလေ
။ဒါပေါ်မှာကွန်ပျူတာရဲ့လက်ပွေဆိုတာကလည်း DNA လိုပဲလေ။တယောက်နဲ့တယောက်ကတူနိုင်မှုမဖြစ်နိုင်တလို့ပဲလေ။ဒါကြောင့်လက်ပွေကိုကီးလို့ခေါ်တဲ့တော့လို့လေးဝက်ချက်တင်ကတလို့သုံးလာကြတာ။ဒါပေမဲ့ဒီကနေ့အထိအသုံးများတာကတော့ရာဇဝတ်မှုစုံစမ်းဖော်ထုတ်တဲ့ကိစ္စပဲဗျ။ဒါကြောင့်လဲအမေရိကန်ပြည်ထောင်စုရဲ့ဗဟိုထောက်လှမ်းရေးဌာန FBI ကကမ္ဘာမှာလက်ပွေတွေအများဆုံးစုဆောင်းတူလောင်ထားတဲ့နေရာဖြစ်နေတာလေ။အဲ့ဒီမှာလူအယောက်ပေါင်းတန်းတရာရဲ့လက်ပွေတွေကိုတင်ထားတယ်တဲ့
။အောင်မလီလီမနေပါလားရှင်ဒီလောက်တောင်အများကြီးဘာတွေလုပ်ဖို့စုထားရတာလဲ။ကျမတို့လက်ပွေတွေများပါနေသေးလားမသိဘူးနော
်။မပါပါဘူးမကင်ပြူထွေးရဲ့ FBI ကလူတန်းရဲ့လက်ပွေတွေစုထားတာမဟုတ်ပါဘူး။သူတို့ကရာဇဝမှုကျူးလွန်တဲ့သူတွေရဲ့လက်ပွေတွေကိုပဲစုထားတာပါလက်ပွေကြောင့်စကားပြောကောင်းနေတာနဲ့တခြားဇူလင်လာတွေကထူးခြားတာတွေပြောဖို့အများကြီးကြံနေတာအချိန်မလောက်ပဲဖြစ်နေအောင်ပဲကျွန်တော်နောက်ထပ်ပြောချင်တဲ့အကြောင်းတွေကတစ်ခုဖြစ်တဲ့ဂျူးလူမျိုးတွေအမေရိကကိုဘယ်တော့မှဆောက်ရောက်ခဲ့တယ်ဆိုတဲ့အကြောင်းလေးကိုဆက်ပြောပြအောင်မယ်ဗျ
ဂျူးတွေကဒုတိယကမ္ဘာစစ်ပြီးတော့မှအမေရိကကိုရောက်လာကြတာမဟုတ်လားကိုစော်ဝင်းလိုက်ရဲ့နာဇီဂျာမနီတွေအသက်ခံရမှဆိုလို့ထွက်ပြေးလာကြတာလေ
ဥရောပတိုက်ကိုနာဇီတွေဝင်သိမ်းတော့ဂျူးတွေအလုံးရင်းနဲ့ထွက်ပြေးကြပြီးအများစုလည်းအမေရိကန်ပြည်ထောင်စုကိုရောက်လာကြတာတော့အမှန်ပဲဗျဒါပေမဲ့အဲ့ဒီမတိုင်ခင်နှစ်ပေါင်း300ကျော်လောက်ခရဲကဂျူးလူမျိုးတွေအမေရိကကိုဆက်ရောက်လာတာအတိအကျပြောရမယ်ဆိုရင်တော့1654ခုနှစ်ဇူလိုင်လ10ရက်နေ့ကဂျေကော့ဘာစီမွန်ဆိုတဲ့ဂျူးအမျိုးသားတစ်ခုဟာအခုနယူးယောက်မြို့ဖြစ်လာတဲ့အဲ့ဒီအချိန်ကနယူးအမ်စတာဒမ်လို့ခေါ်တဲ့မြို့ကိုပေါ်တူဂီနိုင်ငံကနေရောက်လာတာတဲ့
ဒါဆိုသူကအမေရိကကိုရောက်တဲ့ပထမဦးဆုံးဂျူးလူမျိုးပေါ့နော
်တေးကြတာပေါ့ဗျာသူရောက်တဲ့အကြောင်းမှတ်တမ်းမှတ်ရတွေနဲ့အပြည့်စုံရှိနေတာဂျေကော့ဘာစီမွန်ဟာအဲ့ဒီတုန်းကပွင့်ဟမ်းမင်းကြီးရဲ့ဘာသာရေးဆိုင်ရာညွှန်ကြားချက်ဖြစ်တဲ့ Inquisition လို့ခေါ်တဲ့ဂျူးတွေကိုခရီးရန်ဘာသာနဲ့အတင်းအကျပ်ပြောင်းခိုင်းတာနဲ့တခြားဘာသာမတူတဲ့ခရီးရန်တွေကိုလည်းကက်သလစ်ခရီးရန်ဘာသာနဲ့အတင်းအကျပ်ကူးပြောင်းခိုင်းတာမပြောင်းတဲ့သူတွေကိုတတ်ဖြတ်တာတွေလုပ်လာတဲ့အတွက် Netherlands ကိုအရင်ထွက်ပြေးပြီးအဲ့ဒီကမှတဆင့်အမေရိကကိုရောက်လာတာလေဘာသာရေးကိုအခြေခံပြီးအုပ်ချုပ်တဲ့ခေတ်တွေဆိုတော့ဘာသာမတူတဲ့သူတွေကိုလူများစုခရီးရန်တွေကဖိနှိပ်အနှိုင်းကျင့်တဲ့ခေတ်ကိုဂျူးတွေအပါအဝင်တခြားဂိုင်းကွဲခရီးရန်တွေလည်းဥရောပတိုက်ကနေအသီးသီးထွက်ပြေးကြရတာပဲလေအတော်များများလည်းအမေရိကတိုက်ကိုရောက်လာကြတယ
်ဒါဆိုအဲ့ဒီဂျီကော့ဘာစီမွန်ကလည်းတခြားဥရောပတိုက်ကထွက်ပြေးလာတဲ့သူတွေနဲ့အတူရောပြီးတော့ပါလာပုံရရနော
်သူဘယ်သူတွေနဲ့ပါလာတယ်ဆိုတဲ့မှတ်တမ်းတော့မရှိဘူးဗျဒါပေမဲ့အဲ့ဒီအချိန်ကသူဟာ Dutch အရှေ့အိန္ဒိယကုမ္ပဏီရဲ့ဝန်ထမ်းတဦးဖြစ်တယ်လို့ဆိုတယ်နောက်တနေ့လောက်အကြာမှာဘရာဇီးနိုင်ငံကနေဂျူးလူမျိုး40လောက်ထားရောက်လာတော့တောင်းသူကတင်မောစိတ်မှာတွားကြိုခဲ့တယ်တဲ့အဲ့ဒီဂျူးတွေအားလုံးကတော့ Inquisition လို့ခေါ်တဲ့ဘာသာအတင်းပြောင်းခိုင်းခဲ့တဲ့ဖိနှိပ်အုပ်ချုပ်မှုတွေရှိနေတဲ့ပေါ်တူဂီကနေထွက်ပြေးလာကြတဲ့သူတွေကြီးပဲ
ဒါဆိုအမေရိကကိုဂျူးတွေဆားရောက်တာနယူးယောက်ကိုပေါ့ဒါကြောင့်ထင်တယ်အခုချိန်ထိနယူးယောက်မှာဂျူးတွေအများများတာ
ဟုတ်တယ်ဗျအဲ့ဒီဂျူးလူမျိုးပထမအတုပ်အမေရိကကိုရောက်လာတာဟာအမေရိကန်သမိုင်းမှာထူးခြားတဲ့သမိုင်းမှတိုင်ဆိုက်ထူလိုက်တာပဲလို့လေ့လာသူတွေကတော့သုံးသပ်ကြတယ်နောက်မကွန်ပျူတာပြောသလိုနယူးယောက်မြို့မှာဂျူးတွေများတယ်ဆိုတော့လေအမှန်ပဲသူတို့ဆောက်ရောက်တဲ့ New Amsterdam ကနေနယူးယောက်ရဲ့လို့ပြောင်းလာတဲ့ခဏိအချိန်အထိဂျူးလူမျိုးတွေက စီးပွားရေးနိုင်ငံရေးကအစမှအောင်မြင်ကြကြပြီးထိပ်ပိုင်းမှရှိနေကြတဲ့သူတွေများတယ်။စီးပွားရေးမှအောင်မြင်နေဆိုလို့အခုနွေရာသီနဲ့တက်တိုက်ဆိုင်ဆိုင်ပဲအဲယာကွန်ဒီရှင်းနီလို့ခေါ်တဲ့လေအေးပိစက်ကိုဘယ်တော့မှစတီထွင်လိုက်တယ်ဆိုတာကိုလည်းပြောပြအောင်မယ်ဗျ
။ပြောပြပါအောင်ရှင်။အခုရာသီဥတုကဒီမှာပူလုံးလို့ AC တာမရှိရင်ဒုက္ခပဲလို့ကျမတို့တွေးနေမိသေးတယ်
။ဟုတ်တယ်ဗျ။ AC ပေါ်လာတာကကျွန်တော်တို့လူသားတွေအတွက်အတော်လေးအဆင်ပြေတယ်လို့ပြောရမယ်။အဲ့ဒီ AC ကိုတော့1842ခုနှစ်ဇူလိုင်လ10ရက်နေ့မှာဂျွန်ဂိုရီဆိုတဲ့ဆရာဝန်တူကစတီထွင်လိုက်တာလေ
။ AC ကိုအင်ဂျင်နီယာတွေကမထွင်ပဲဆရာဝန်ကထွင်ရတယ်လို့အထူးဆန်းပါလားရှင်။
မအောင်နဲ့မကွန်ပျူတာရေးသူပါကြောင့်ဒီ AA ပိစက်ကိုတီထွင်ရတယ်ဆိုတာကိုလည်းနားထောင်ကြည့်အောင်အဲ့ဒီဆရာဝန်ဂျွန်ဂိုရီကသူ့မှာရှိနေတဲ့ငှက်ဖျားယောဂါနဲ့ငှက်ဝါအဖျားယောဂါတွေအနေနဲ့ဖလော်ရီဒါပြည်နယ်ကပူပြင်းတဲ့မုတ်တုံရာသီမှာတက်တောင့်တက်တာနေစီဂျင်နာနဲ့နီလန်းဆရှာယာကနေဒီလိုတီထွင်ပြစ်သွားတာလေအခန့်ပူကြီးထဲမှာရှိနေတဲ့သူ့လူနာတွေအပူတက်တာအောင်သူကနတ်စမလေးတွေကိုရေပုံးနဲ့ရေခဲထည့်ယူလာခန်းပြီးအဲ့ဒီရေခဲထည့်ထားတဲ့ဘုံကိုပန်ကန်နဲ့တခန်းလုံးပြတ်အောင်မှုလိုက်တာမှာအခန်းထဲမှာရှိနေတဲ့လူနာတွေရောနတ်စမတွေရောအားလုံးအေးအေးကြောင့်နေသာထိုင်သာရှိသွားကြတယ်တဲ့နောက်တော့ဒေါက်တာဂျွန်ဂိုရီလည်းဆေးကုသတဲ့အလုပ်ကိုဆွန့်လွတ်ပြီးတော့နမိုနီးယားဓာတ်ငွေ့နဲ့ AC လို့ခေါ်တဲ့လေအေးထုတ်နိုင်တဲ့ဆက်ကိုစပြီးတော့တီထွင်လိုက်တာပဲလေနောက်ပိုင်းမှာတော့ရေခဲလုတ်တဲ့ဆက်တို့ရေခဲတက်တာတို့ကိုပါတိုးချဲ့ပြီးတော့သူကတီထွင်ခဲ့တယ
်ဒါဆိုကျမတို့ခုသုံးနေတဲ့ AC တွေကအဲ့ဒီဒေါက်တာဂျွန်ဂိုရီတီထွင်ခဲ့တာပေါ့နော
်သူ့အနေနဲ့ကတော့ခဏအိမ်နေကားတွေရုံးနေအစာဦးတွေမှာအသုံးပြုနေတဲ့ AC တွေကိုဓာတ်ရိုက်တီထွင်ကြတာမဟုတ်ပေမဲ့အဲ့ဒါတွေဖြစ်လာအောင်သူကလမ်းစာရှာပေးကြတာလေအခုခေတ်မှာတုံးနေကြတဲ့ AC တွေကအမျိုးမျိုးဆိုတော့နောက်ပိုင်းမှာတဖြည်းဖြည်းနဲ့သူတီထွင်ခဲ့တဲ့အပေါ်မူတည်ပြီးတော့ပိုကောင်းအောင်လူတွေကဆက်လုပ်လာကြတာပေါ့ဗျာကဲ AC အကြောင်းကနေအမေရိကန်နိုင်ငံကအဝေးပြေးလမ်းမကြီးတွေဘလို့ဆက်ပေါ်လာတယ်ဆိုတာကိုလည်းပြောပြရအောင်မယ
်ဒီကဝေးပြေးလမ်းမကြီးတွေကတော့အမခမ်းပါပဲရှင်တကယ်ကိုကဘာကျော်ပဲလမ်းတွေကကောင်းလို့တော့တနေရာနဲ့တနေရာသွားရင်ဖြူးနေတာပဲလမ်းတွေကကျဲတဲ့အပြင်ကိုဆိုင်းဘုတ်တွေကလည်းပြပြပြရေးချတော့ခီးသွားတွေအတွက်အတော်အဆင်ပြေတယ်လေ
အဲ့ဒီကဘာကျော်အဝေးပြေးလက်မကြီးတွေတိဆောက်မဲ့စီမံကိန်းကိုသမရဒွိုက်အိုင်ဆင်ဟာဝါလက်ထက်1954ခုနှစ်ဇူလိုင်လ12ရက်နေ့မှာအမေရိကန်ပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရတွေပေါင်းပြီးစခဲ့ကြတာလေအဲ့ဒီခေတ်ငွေနဲ့အမေရိကန်ဒေါ်လာတန်5000အကုန်ကျခံပြီးတိဆောက်ဖို့သဘောတူခဲ့ကြတယ်အဲ့ဒီစီမံကိန်းအရမိုင်ပေါင်း5000နီးပါးရှိပြီးပုံမှန်လမ်းနေတဲ့လဲပိုကျဲတဲ့အကန့်အသတ်နဲ့ဝင်ထွက်ခွင့်ရှိတဲ့အဝေးပြေးလမ်းမကြီးတွေတိဆောက်ဖို့အတွက်ဘူအစိုးရကကုန်ကြစည်90ရာခိုင်နှုန်းလောက်ကိုထောက်ပံ့ပေးခဲ့တာ
အဲ့ဒီစီမံကိန်းကြီးကိုဘလောက်ကြာကြာလုပ်ခဲ့ကြလဲမသိဘူးနော်တိုင်းပြည်ကြီးကလည်းကြီးလွန်းတော့အချိန်တော့အတော်ယူရမယ်သဘောပဲ
ယူရပြီကောဗျာစီမံကိန်းက10နှစ်ကြာတယ်အဲ့ဒီစီမံကိန်းကြီးကကြီးလွန်းပြီးငွေကုန်ကြေးကျကလည်းများလွန်းတော့အဲ့ဒီစီမံကိန်းဆောက်လုပ်မယ်ဆိုတော့ထုံးစံအတိုင်းဝေဖန်တဲ့သူတွေကားပြည့်ရပြည့်လုပ်တဲ့သူတွေလည်းရှိတာပေါ့ဗျာဒါပေမဲ့အဖြေကတော့အခုသိရတဲ့အတိုင်းပဲလေအဲ့ဒီအဝေးပြေးလမ်းမကြီးတွေဟာအမေရိကန်ပြည်ထောင်စုရဲ့အသက်သွေးကြောလို့မရှိမဖြစ်တဲ့အရာဖြစ်လာနေပြီလမ်းမဆက်သွယ်ရေးကောင်းရင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အထောက်အကူပြုတယ်ဆိုတာကိုသမ္မတအိုင်ဆင်ဟာဝါကအဲ့ဒီအချိန်ကလေးကသိခဲ့တယ်
တိုင်းပြည်ခေါင်းဆောင်ကအမျှော်မြင်ရှိရင်နောင်လာနောက်သားတွေကောင်းစားတာပဲလေ
သိကြတာပေါ့ဗျာကျွန်တော်တို့တိုင်းပြည်လည်းအမျှော်မြင်ကြီးတဲ့ခေါင်းဆောင်ကြောင့်နေချက်ကိုလိုနီတွေလက်အောက်ကနေလွတ်မြောက်ခဲ့ပေမဲ့နောက်ပိုင်းအုပ်ချုပ်ခဲ့တဲ့ခေါင်းဆောင်အသီးသီးရဲ့အမျှော်မြင်ခေါင်းမမှုအတတ်ကြီးမှုတွေကြောင့်အခုလိုနိုင်ငံတကာမှာဗန်နီယာသွားမြန်မာလူမျိုးစုမျက်နှာငယ်အထင်သေးခံနေရတာပေါ့ဗျာ
ကျမတို့လူမျိုးတွေလည်းဂျူးလူမျိုးတွေဗန်နီယာရောက်ထိတ်ဆုပ်ကိုရအောင်စူးစမ်းလုပ်ကင်ကြတယ်လို့တက်ညီလက်ညီလုပ်ကြမယ်ဆိုရင်တော့အောင်မြင်ကြီးပွားလာမှာပေါ့ရှင
်မှန်တာပေါ့မကင်ပြူထွေးရဲ့စူးစမ်းရင်တော့မအောင်မြင်စရာမရှိပါဘူးကဲဇူလိုင်လတည်းကထူးခြားတာတွေပြောလာတာတောင်အတော်လေးရှည်လာနေပြီဒီတစ်ပတ်တော့ဒီမှာပဲနားလိုက်ကြအောင်စို့နောက်လာတွေမှာတခြားစိတ်ဝင်စားစရာကောင်းတဲ့ထူးခြားတာလေးတွေကိုဆက်ပြီးပြောကြသေးတာပေါ့ဗျာ
ကောင်းပါပြီရှင
်သောရရှင်ပေါင်းဘုသူဒအဖျားပြတိုးပွားနိုင်ကြပါစေခင်ဗျာ
ဇူလိုင်လအမတ်ရစရာတွေအကြောင်းကိုကိုဇော်ဝင်းလိုင်နဲ့မက်ခင်ဖြူထွေးကတင်ဆက်သွားတာပါ။အခုဆက်လက်နားဆင်ရမှာကတော့အပတ်စဉ်အစီအစဉ်ဖြစ်တဲ့သိပ္ပံနဲ့ဤပညာသတင်းဆောင်ပါကိုနားဆင်ရပါမယ်။ဒေါခင်မျိုးသက်စီစဉ်ထားတာပ
ါ။လူကြီးထူတက်တဲ့ရန်ကုန်မြို့မှာသွားရေးလာရေးခက်ခဲတဲ့ပြဿနာကိုဖြေရှင်းဖို့အတွက်ဤပညာဆိုင်ရာကျွမ်းကျင်ပညာရှင်တွေလိုအပ်နေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးပါမယ်။မြန်မာနိုင်ငံရဲ့ယိုယွင်းနေတဲ့အခြေခံအဆောက်အအုံတွေကိုပြန်လည်တည်ဆောက်ဖို့အတွက်ကြိုးစားတဲ့နေရာမှာအကြီးဆုံးစိန်ခေါ်နေတာကလန်တတာတောက်သုံးရင်နဲ့လျှက်စစ်စွန့်ရင်ရဖို့တွေပဲဖြစ်ပါတယ်။ရန်ကုန်တိုးတက်ဖွံ့ဖြိုးရေးအတွက် အကူအညီတွေပေးဖို့2012ခုနှစ်မှာဂျပန်ဂျိုက်ကာအဖွဲ့ကစဝင်တော့ရန်ကုန်မြို့တော်ဖွံ့ဖြိုးရေးကော်မတီမြေယာခန့်ခွဲရေးနဲ့စီမံကိန်းဆိုင်ရာလက်ထောက်အကြီးအကဲဦးတိုးအောင်ကလိုအပ်ချက်တွေကိုတင်ပြခဲ့ပြီးရေးဆွဲထားတဲ့စီမံကိန်း46ခုမှာရေအတွက်12ခုမြို့ပြစီမံကိန်းအတွက်4ခုတည်ယူပို့ဆောင်ရေးအတွက်6ခုနဲ့စွန့်ရင်အတွက်12ခုပါဝင်တယ်လို့ပြောကြားခဲ့ကြောင်း Jiger website မှာဖော်ပြထားပါတယ်။ဒါအပြင်နောက်နှစ်အစိတ်အတွင်းမှာနှစ်ဆတိုးလာမယ်လို့ခန့်မှန်းကြတယ်။တိုးတက်လာတဲ့လူဦးရေအလိုက်တစ်နှစ်ကိုအင်အားသက် 2,000 ဝန်းကျင်လိုအပ်နေပေမဲ့9,000 လောက်ပဲဆောက်လုပ်နိုင်သေးတာဟာအရေးတကြီးလှုပ်ဆောင်ရမယ်အလို့လို့ဆိုပါတယ်။စီးပွားရေးချက်ချာကြတဲ့ဒီရန်ကုန်မြို့မှာတော်လာရေးခက်ခဲနေတဲ့ပြဿနာကိုဘယ်လိုဖြေရှင်းဖို့ကြိုးစားနေလဲဆိုတာကိုရန်ကုန်စီပင်အကြံပေးမြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လတ်ကပြောပါတယ်
။ပြီးခဲ့တဲ့3နှစ်လောက်အတွင်းမှာကားဥယျာဉ်ကတစ်နှစ်တစ်နှစ်ကို10ရာခိုင်နှုန်းလောက်တိုးလာပါတယ်။မြို့ဟိုချဲ့ဖို့ကြတော့လည်းပဲလုတ်တော့လုတ်နေကြတယ်ချဲ့ဖို့တော့ချက်ချင်းကြီးကတော့ဖြစ်မလာဘူးပေါ့နော်ကျွန်တော်တို့အခုစူးစမ်းနေတာကတော့ပထမဦးဆုံးက ring road ပေါ့လေမြို့ကိုပတ်ပြီးတော့ဘေးကနေပြီးတော့လန်တလန်ဖောက်ဖို့ကတော့သဘောတူပြီးပါပြီအဲ့ဒါ alignment လည်းယူပြီးတော့ဖြည်းစာပြီးတော့ဖောက်သွားမှာပါဆိုတော့အဲ့ဒီအတွက်ကတော်တော်လေးကြာမှလည်းပဲပူပြီးတော့ထိရောက်မယ်အခုခဏအတွင်းမှာတော့ကျွန်တော်တို့ကကားတွေကကျက်လာပြီးတော့လမ်းတွေကလည်းကျက်နေတယ်ပြဿနာကတော့ကြုံနေရဦးမှာပါပဲအဲ့တော့အားလုံးသဘောတူတာကတော့စောစောပြောတဲ့ outer ring road အပြင် inner ring road တခုလည်းပဲလုပ်ဖို့လိုအပ်နေတယ်အဲ့ဒီ inner ring road ဆိုတာကတော့အခုလက်ရှိလမ်းတွေမှာပဲကျွန်တော်တို့ဆက်ပြီးတော့လိုအပ်မှာဖြစ်တဲ့အတွက်ကြောင့်မလို့တချို့နေရာတွေမှာအပေါ်တက်ရမယ်အောက်ဆင်းရမယ်ပေါ့နော်ဆိုတော့ခြုံပြောလို့ရှိရင်တော့ကျွန်တော်တို့ကစသဖြင့် road master plan လုပ်ဖို့တော့လိုအပ်နေတယ
်မြို့ပြင်ပတ်လမ်းနဲ့မြို့ရင်းပတ်သွားလမ်းတွေအတွက် road master plan လို့ခေါ်တဲ့လမ်းစီမံချက်တွေချဖို့မြို့ပြစီမံကိန်းဆိုင်ရာတက်ကြွပညာရှင်တွေလိုအပ်ပါတယ
်ကျွန်တော်တို့ဗမာပြည်မှာတက်တဲ့ပညာရှင်တွေကလည်းတော်တော်လေးနည်းပြီးတော့မရှိကြဘူးသူသဖြင့်ကတော့အစိုးရဌာန government sector မှာမရှိဘဲနဲ့အပြင်မှာလည်းပဲ2ယောက်3ယောက်ပဲရှိတယ်ဆိုတော့အဲ့ဒါလေးကအခက်အခဲရှိပြီးတော့ကျွန်တော်တို့နိုင်ငံခြားအကူအညီလိုနေတာတော့အမှန်ပါပဲမြို့ပြစီမံကိန်းဆိုတာက generalist တွေပေါ့ကျွန်တော်တို့လိုလူမျိုးတွေပေါ့အဲ့ဒါကတော့များတော့မများဘူးပေါ့လေအထိုင်းလျောက်တော့ရှိပါတယ်အဲသို့တော့ခက်နေတာကဒီနေ့အဲ့ကျွန်တော်တို့မြို့ပြစီမံကိန်းနဲ့မှတွဲထပ်ပြီးတော့ specialize လုပ်သွားတယ် road planning တို့ traffic planning တို့infrastructure planning တို့ကျွန်တော်တို့ခေါ်ကြတာအခြေခံဆောက်အုံစီကမန်ဂိမ်းကိုခေါ်ကြတာပါပဲအဲ့ဒီလိုပညာရှင်တွေကတော့ဗမာပြည်မှာမရှိသလောက်ပါပဲ infrastructure ဆိုတာကလည်းပဲအဲ့ထက်မှာက3 4ခုတခါထပ်ကွဲသွားပြန်ရောအဓိကအဖြစ်ကတော့ water supply ပေါ့ဒီ water supply နဲ့ water supply planning ကတော့လက်ရှိတက်တဲ့လူတွေနဲ့ပဲအထိုက်လျောက်ရှိပြီးတော့လုပ်လို့ရပါတယ်အခုတခါခက်နေတာကသူရန်ကုန်မြို့မှာရေကြီးတယ်ရေကြီးတယ်လို့ပြောကြတာတွေနဲ့လာလာမေးနေတာလည်းရှိပါတယ်ဆိုအဲ့ဒီအတွက်ကတော့ကျွန်တော်တို့ drainage and sewage planning ဆိုတဲ့ပညာရှင်သက်သက်လိုပါတယ်။ပညာရှင်ကလည်းပဲဗမာပြည်မှာမရှိသလောက်လည်းဖြစ်ပြီးတော့အဲ့ဒါမျိုးကဒီလို Yordanan Sanitary Engineering ကိုခေါ်ပြီးတော့လုပ်မယ်ဆိုရင်လည်းပဲ 4-5 ယောက်လောက်ဝိုင်းပြီး 3-4 နှစ်လောက်လုပ်ဖို့လိုအပ်နေပါတယ်။ဆိုအဲ့ဒီအတွက်ကလည်းပဲကျွန်တော်တို့မှာငွေရောပညာရှင်ရောမရှိကြတာပါပဲ
။ရန်ကုန်မြို့အတွက်တည်ယူပို့ဆောင်ရေးလုပ်ငန်းမှာဘာခက်ခဲတွေရှိနေပါသလဲ။
urban transportation လို့ခေါ်ကြတဲ့မြို့ပြတည်ယူပို့ဆောင်ရေးကဏ္ဍမှာနှစ်ပိုင်းအကြမ်းအဖြစ်တော့ခွဲကြပါတယ် public transportation လို့ခေါ်ကြတဲ့များသုံးတည်ယူပို့ဆောင်ရေးစနစ်ပေါ့နော်နောက်ဒုတိယကတော့ကျွန်တော်တို့က individual transportation လို့ခေါ်တဲ့ကိုယ်ပိုင်တူးချင်းသွားကြတဲ့တည်ယူပို့ဆောင်ရေးစနစ်ပေါ့ဖြစ်စီချင်တာကဖြစ်တင်တာကဘယ်မြို့ပဲဖြစ်ဖြစ်အဲ့ဒီအများပြည်သူသုံးတဲ့စနစ်ကိုပို့ပြီးကောင်းအောင်လုပ်ပေးနိုင်မယ်ဆိုလို့ရှိရင်အများပြည်သူအတွက်လည်းအကျိုးရှိတယ်ပိုလည်းပဲဈေးသက်သာတယ်ပတ်ဝန်းကျင်ညီညာမှုတို့ကလည်းပဲသက်သာတယ်ဒါပေမဲ့လို့အဲ့ဒီအတွက်ကကျွန်တော်တို့ပြမပြည်မှာခက်နေတာကအဲ့ဒီအများပြည်သူသုံးတဲ့တည်ယူပို့ဆောင်ရေးမှာ80ရာခိုင်နှုန်းလောက်ကဘတ်စကားကိုပဲအားကိုးနေရပြီးတော့မီထားကကြတော့9ရာခိုင်နှုန်းလောက်ပဲအားကိုးနေရတယ်ဆိုတော့အတော်လေးလည်းပဲအဲ့ဒီအချိုးကတခြားမျိုးတွေနဲ့စာလိုက်ရင်တော့တော်တော်လေးအဆင်မပြေတာရှိပါတယ် transportation planning ကြတော့လည်းပဲတော်လေးခက်နေတာတွေကဆိုတာပြောတဲ့ road network planning အပြင်ကျွန်တော်တို့မှာ circular railway လို့ခေါ်တဲ့မီထားမြို့ပတ်လမ်းတော့ရှိပါရဲ့အဲ့မြို့ပတ်လမ်းကနေ့စဉ်သွားလာနေတဲ့လူတွေရဲ့ 5% လောက်ပဲသူကတည်ပေးနေတယ် ဆိုတော့အဲ့ဒီမြို့ပတ်ယထာတေယူပို့ဆောင်ရေးအားကိုပို့တက်အောင်ဆိုပြီးတော့သဘောတော့တူကြတယ်ဒါပေမဲ့လည်းကျွန်တော်တို့စီပင်နဲ့မှပတ်သက်တော့ပဲနဲ့ဟိုဘက်ကမီထားလိုင်းနဲ့ပတ်သက်ပြီးတော့အဲသူတို့မှလည်းပဲဘလို့ခဲခဲတွေတိတိကျကျရှိလဲတော့မသိဘူးပေါ့လေငွေအားလူအားပဲဖြစ်မှဖြစ်ပင်လို့ထင်ပါတယ်နောက်တစ်ခါဟိုဘက်က individual transport လို့ခေါ်တဲ့တူချင်းသုံးရတဲ့ကိုပိုင်သုံးတဲ့ကားတွေကြတော့အကယ်၍ဟိုဘက်ကအများသုံးတေယူပို့ဆောင်ရေးစနစ်မှာကောင်းအောင်လုပ်မပေးနိုင်ဘူးမကအဲ့လိုသူကလည်းပဲသွားလာတာအဆင်မပြေဘူးဆိုလို့ရှိရင်လူတွေကကိုယ်ပိုင်ကားကိုပဲပို့ပြီးအားကိုးပြီးသုံးနေကြရမှာပဲအဲ့ဒါကြောင့်မလို့ကားတွေကပိုကျက်မယ်နောက်ပြီးတော့ pollution လို့ခေါ်တဲ့ပတ်ဝန်းကျင်ညင်ညမ်းမှုကလည်းပိုပြီးတော့တိုးမယ်ပေါ့နော်ဆိုတော့အဲ့လိုအခက်အခဲတွေရှိနေပါတယ်ခြုံပြောလို့ရှိရင်တော့လမ်းတွေကျက်တယ်ပြီးတယ်ကျင်းတယ်ဆိုတာလဲမှန်ပါတယ်ဒါပေမဲ့တစ်ခါထပ်ပြီးတော့ကျွန်တော်တို့ဘတ်စကားအရေးအတွက်ကလည်းပဲအမတန်နည်းနေပါသေးတယ်ဆိုတော့ထပ်ပြီးတိုးပေးမယ်ဆိုလို့ရှိရင်တော်လေးတော့ကောင်းလာမယ်လို့ယူဆပါတယ်အဓိကအခြေခံပေါ့ရေရှည်အတွက်ကတော့ကျွန်တော်တို့ရဲ့ပညာရေးစနစ်ကိုအတော်ကိုလက်တွေ့ကြသောထိရောက်သောပညာရှင်တွေထုတ်လုပ်ဖို့အများကြီးလိုအပ်နေတယ
်မြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လတ်ပါရန်ကုန်မြို့ကြီးစီပင်ဖွံ့ဖြိုးရေးအတွက်ဘာတွေလုပ်တယ်လဲဆိုတာကိုနောက်တစ်ပတ်မှာဆက်ပြီးတင်ပြပေးပါအောင်မယ်ဆိုတာကိုပြောကြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့အမည်ပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။ Talking Music Season နဲ့သိပ္ပံနဲ့နည်းပညာသတင်းဆောင်မကိုတင်ဆက်ပေးသွားတာပါ။ BOA ရဲ့တောက်ကြနေညာချမ်းစီစဉ်ထုတ်လွှင့်ချက်တွေမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။BOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနိုင်းစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးထုတ်လွှင့်ပေးမှာပါအခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကောဇော်ဝင်းလိုင်ကကြေညာပေးပါမယ
်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကအကူအညီပေးရေးလုပ်ငန်းတွေပြန်လည်လှုပ်ခွင့်ပြုကြောင်းအစိုးရရဲ့ကြေညာချက်အပေါ်MSF နေစင်းချဆောင်မြောက်ဖွဲ့ကသတိနဲ့ကြိုဆိုလိုက်ပါတယ်။သာသနာအလံကနိုင်ငံသားတွေကမချေမငံပြုလုပ်ခဲ့တဲ့ဆိုတော့ဆွဆွက်ချက်တွေနဲ့လူသားချင်းစာနာမှုအကူအညီပေးရေး NGO အဖွဲ့ကနိုင်ငံတကာဝန်ထမ်းတွေကိုဒေသခံတွေကတိုက်ခိုက်မှုတွေပြုလုပ်ခဲ့ပြီးတဲ့နောက် February လကစလို့လုပ်ငန်းတွေကိုရပ်ဆိုင်ထားခဲ့ရတာဖြစ်ပါတယ်။အဲ့ဒီအချိန်ကစလို့ရခိုင်ပြည်နယ်အတွင်း MSF အနေနဲ့သူတို့ရဲ့ကြမ်းမာရေးဆောင်ရွက်မှုလုပ်ငန်းတွေပြန်လည်လုပ်ကိုင်နိုင်ရေးအတွက်မြန်မာအစိုးရနဲ့ရောရခိုင်ပြည်နယ်အစိုးရနဲ့ပါထောက်လျှောက်ဆွေးနွေးညီနက်မှုတွေလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာကြမ်းမာရေးဆောင်ရွက်မှုလိုအပ်နေတဲ့သူတွေအများပြားရှိနေတာကြောင့်အခုလိုအစိုးရကပြန်လည်ခွင့်ပြုလိုက်တဲ့အပေါ်သတိနဲ့ကြိုးဆိုကြောင်းသူတို့အနေနဲ့လုပ်ငန်းကိုအမြန်ဆုံးပြန်လည်လည်ပတ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်း MSF အဖွဲ့ရဲ့ညွှန်ကြားမှုတူဖြစ်တဲ့ Marcel Langenbeck က Netherlands နိုင်ငံ Amsterdam မြို့ကနေဇူလိုင်လ25ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ MSF အဖွဲ့ဟာရခိုင်ပြည်နယ်ကို1994ခုနှစ်ခေတ်ကရောက်ရှိနေတာဖြစ်ပြီး February လမှာပြည်ပညင်းမခံရခင်အထိအစိုးရမှုတဲ့အဖွဲ့အစည်းတစ်ခုအနေနဲ့ရခိုင်ပြည်နယ်အတွင်းမှာကျန်းမာရေးဆောင်ရွက်မှုလုပ်ငန်းတွေအကြီးမားဆုံးလှုပ်ဆောင်ပေးနေတဲ့အစိုးရမှုတဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်။ Israel အစိုးရအဖွဲ့တွေနဲ့ Hamas စစ်သွေးကြော်တွေအကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အချိန်မှာပဲပါလက်စတိုင်းဒေသအနောက်ဘက်ကမ်းခြေနဲ့အရှိဂျေရုဆလင်မြို့တွေမှာအစ္စရေးတပ်တွေနဲ့ပါလက်စတိုင်းဆန္ဒပြသူတွေအကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ပေါ်နေပါတယ်။အနောက်ဘက်ကမ်းခြေဒေသဟာဝါရာရွာမှာတနမန်ပြည်ပါလက်စတိုင်းလူမျိုး2ဦးသေဆုံးသွားတယ်လို့ပါလက်စတိုင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဘာကြောင့်ပစ်ခတ်မှုဖြစ်သွားတယ်ဆိုတဲ့နဲ့ပတ်သက်လို့တော့ကွက်ကွက်ပြပြမသိရသေးပါဘူး။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာနေရာယူထားတဲ့ယူကရိန်းစစ်ကမ်းတွေကိုတဖက်နေဆက်ကနေရုရှားတို့ကပစ်ခတ်နေတယ်လို့အမေရိကန်ဘက်ကဆွဆွဲပြောဆိုပါတယ်။ရုရှားတို့ရဲ့တိုက်ခိုက်မှုကြောင့်ယူကရိန်းစစ်တပ်နဲ့ယူကရိန်းအရှေ့ပိုင်းဒေသအတော်များများကိုလွတ်မြောက်ရေးကြေညာထားတဲ့ရုရှားလိုလားသူခွဲထွက်ရေးသမားတွေအကြားတိုက်ခိုက်မှုတွေတေချာပေါက်တကြောပြန်ဖြစ်စေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကကြာတာပရင်းနေမှာပြောပါတယ်။
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ချိန်ညာပေးခဲ့တာဖြစ်ပါတယ်ဒီကနေ့ညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့မက်ခွာညိုဖြစ်ပြီးအင်ဂျင်နီယာကတော့ Glenn Von Collio ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်သောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.